Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့တည်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ1ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48.50 နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံမြို့တော်ကပြင်းထန်တဲ့ပေါက်ကွဲမှုကြောင့်လူပေါင်း90တယ်မနဲ့တည်ဆုံခဲ့ပါတယ်။သူ့ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးမှုအဖွဲ့နဲ့ရုရှားကဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုသမ္မတထရန့်ကဝေဖန်လိုက်ပါတယ်။အာရှတိုက်တွင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအချိန်တိုးမြင့်ဖြစ်ပေါ်လာနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်ခွန်ညွှန်တဲ့အတူတင်ပြပေးသွားမှာပါခင
်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။ဇွန်လပထမပတ်တွင်ကနေဒါနိုင်ငံကိုသွားရောက်မဲ့ဒေါ်ဆန်းစုကြည်ရဲ့ခရီးစဉ်နဲ့ပတ်သက်လို့
Mr. Stanton will in fact be meeting with her, but it's not an official meeting here on Parliament Hill. It's off-site.
ဒေါ်လန်စုကြည်ကနေဒါနိုင်ငံရောက်တဲ့အခါဘယ်သူတွေနဲ့တွေ့ဆုံဖို့ရှိတယ်လဲဆိုတာနဲ့ပတ်သက်လို့တွတ်တော်ကိုယ်စားလှယ်ယုံကပြောကြားသွားတာပါ။အဲ့ဒါအပြင်ရခိုင်ပြည်နယ်မူရာမုံတိုင်းတိုက်ရောက်စဉ်မှာအစိုးရကနေကူညီကစရေးအားနည်းခဲ့တယ်ဆိုတဲ့အကြောင်းနဲ့ Paris သဘောတူညီချက်နဲ့ပတ်သက်လို့ဘယ်လိုစိုးရိမ်ချက်တွေရှိကြတယ်လဲဆိုတာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ဂျာတာဝရင်းနဲ့မနေ့ကင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မက်ခွာညူတို့ကပြောပြပေးပါအောင်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကတန်တမာရက်ွက်တွင်ဗုဒ္ဓဟူးနေ့မနက်ပိုင်းကဖြစ်သွားခဲ့တဲ့ကားဘုံးထောင်ဖောက်ခွဲမှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ90သေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်တေဆုံးသူအရေအတွက်ကိုတော့အမည်မဖော်လို့တဲ့အာဖဂန်လူညုံရေးအရာရှိတွေကပောက်ကွဲမှုဖြစ်ပြီးနိုင်အနည်းငယ်ကြာမှ VOA ကိုပြောကြားခဲ့တာပါအစောပိုင်းကတော့တေဆုံးသူအရေအတွက်ဟာ80ဝန်းကျင်မှာရှိကြောင်းနဲ့အဲ့ဒီတေဆုံးသူအရေအတွက်ထပ်တိုးလာနိုင်ကြောင်းအာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဝါဟီဒူလာမဂျရိုးကပြောကြားခဲ့ပါတယ်။ပောက်ကွဲမှုဟာနိုင်ငံသားတန်ယုံနေအစိုးရယုံနေတည်ရှိတဲ့ခဘူးမျိုးကဝါဇီအက်ဘာခန်ဒေသမှာဖြစ်သွားခဲ့တာဖြစ်ပြီးအနီးနားမှာရှိတဲ့မော်တော်ယာဉ်တွေနဲ့အဆောက်အုံအများအပြားလည်းပျက်စီးသွားခဲ့ပါတယ်။ဖောက်ခွဲပစ္စည်းတွေကိုမိလာတဲတဲ့ထရက်ကာအတွင်းမှာတည်ဆောင်လာခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုကြောင့်အာဖဂန်မှာကန်ထရိုက်နဲ့လုလုံနေတဲ့အမေရိကန်နိုင်ငံသား12ဦးထိခိုက်ဒဏ်ရာရသွားကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။ဒဏ်ရာရသူတွေဟာအသက်အန္တရာယ်ဆိုရင်ရလောက်တဲ့အထိမရှိဘူးလို့လည်းပြောခွင့်ရကပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ်ကသူ့ရဲ့အရင်လက်ထောက်အဖြစ်တာဝန်ထမ်းဆောင်ခဲ့သူတူကရုရှားနဲ့ဆက်နွယ်မှုမရှိကြောင်းထွက်ဆိုဖို့ကိစ္စကိုအတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေကတားဆီးထားတယ်လို့ပြောကြားရင်းမနစ်ကရွေးကောက်ပွဲမဲဆွဲပွဲမှာရုရှားနဲ့ဆက်နွယ်မှုရှိမရှိအောက်လွှတ်တော်ကစုံစမ်းစစ်ဆေးမှုကိုလည်းပြစ်တင်ဝေဖန်လိုက်ပါတယ်။ဒါအပြင်ဒါဟာအောက်လန်နီတုံနာလို့လည်းသူ့ရဲ့ Twitter အကောင့်ကနေပြောပါတယ်။မဲဆွဲပွဲအကြံပေးခဲ့သူကာတာပေချာရုရှားအရာရှိတွေနဲ့ဆက်နွယ်မှုရှိနေတာနဲ့ပတ်သက်ပြီးစုံစမ်းဖို့ကိစ္စကိုထွက်ဆိုခြင်းပေမဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီကဒီမိုကရက်တစ်ပါတီဝင်တွေကလက်မခံဘူးလို့အထောက်အထားမရှိဘဲသမ္မတဒေါ်နယ်ထရန့်ကပြောခဲ့တာပါ FBI အကြီးကဲဟောင်း James Comey နဲ့ CIA အကြီးကဲဟောင်း John Brennan တို့ဟာ Mr. Pitch ရဲ့ရုရှားအကျိုးစီးပွားတွေနဲ့ဆက်ဆက်မှုတွေနဲ့ပတ်သက်ပြီးမှားယွင်းစွာသက်သေထွက်ဆိုခဲ့တာကို Mr. Pitch ကပြန်လည်ခြေပကျင်တယ်လို့သမ္မတကပြောပါတယ် Pitch ဟာနိုင်ငံရခြားစီးပွားရေးလုပ်နေတဲ့စီးပွားရေးသမားတဦးဖြစ်ပြီးစွမ်းအင်ဆိုင်ရာအကြံပေးတဦးလည်းဖြစ်ပါတယ်
2015ခုနှစ်အတွင်းသမိုင်းဝင်သဘောတူညီမှုရရှိခဲ့တဲ့ Paris ဥတုရာသီပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ရေးသမ္မတ Trump ကပြင်ဆင်နေကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်။သမ္မတဟောင်းဘာရက်အိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုပြောင်းပြန်ဖြစ်သွားစေတဲ့ဒီဆုံးဖြတ်ချက်ကြောင့် Republican Party ဝင်တွေကိုကျေနပ်စီမှာဖြစ်ပေမဲ့အမေရိကန်ရဲ့မဟာမိတ်တွေကိုတော့ဒေါသထွက်စီမှာဖြစ်ပါတယ်။ဒါပေမဲ့သူ့အနေနဲ့အပြည့်အစုံဆုံးဖြတ်ချက်ကိုမချမှတ်ရသေးကြောင်းဘူထူးနေက Twitter လူမှုကွန်ရက်ကတချင်သမ္မတထရန့်ကပြောကြားလိုက်ပြီး Paris သဘောတူညီချက်နဲ့ဆိုင်တဲ့ဆုံးဖြတ်ချက်ကိုလာမယ့်ရက်အနည်းငယ်အတွင်းမှာချမှတ်မယ်လို့ဆိုပါတယ်ဒီတော့တွင်ကြီးညာချက်မှာထည့်သွင်းဖော်ပြမယ်စကားလုံးအသုံးအနှုန်းတွေဟာဒီ Paris သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုအပြစ်ဒဏ်နှုတ်ထွက်တာမျိုးမဟုတ်ပဲပြန်ပါနိုင်ရေးအတွက်လမ်းစာဖွင့်ထားတယ်လို့အင်ပီရိုအရာရှိတွေကပြောတာကိုကိုကာပြီး AP သတင်းမှာဖော်ပြထားပါတယ် Paris သဘောတူညီချက်ကနေအပြစ်ဒဏ်နှုတ်ထွက်ဖို့ Republican အထက်လွှတ်တော်အမှ22ဦးကသမ္မတထရန့်ထံစာရေးတောင်းဆိုပြီးရပိုင်းအတွင်းမှာအခုလိုနှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာပါ
အင်းဂျင်နိုင်ငံတွေမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့တူရကီနိုင်ငံဟာအစ္စရေးနိုင်ငံနဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့စီးပွားရေးပိတ်ဆို့မှုကိုချိုးဖောက်ပြီးဝင်လာတဲ့လေစင်းဘော်ကတူရကီနိုင်ငံသား9ဦးကိုအစ္စရေးကွန်မန်ဒိုအထူးတပ်တွေကတုတ်တင်ခဲ့တဲ့2010နောက်ပိုင်းနှစ်နိုင်ငံတပ်တမန်ဆက်ဆံရေးပြပြခဲ့တာဖြစ်ပါတယ်။မနှစ်တုန်းကရရှိခဲ့တဲ့ပြန်လည်တင့်မြတ်ရေးသဘောတူညီမှုဟာနှစ်နိုင်ငံဆက်ဆံရေးပြန်လည်စတင်စေဖို့တကားပွင့်လာခဲ့ပြီးဒါဟာအီရန်နိုင်ငံရဲ့ဒေသတွင်ညီမှန်းချက်တွေအပေါ်မှာ ချိန်ချောက်မှုဖြစ်လာစေနိုင်ပါတယ်။တန်တမန်ဆက်ဆံရေးတိုးတက်ဖို့ရည်ရွယ်ပြီးပြီးခဲ့တဲ့သတင်းပတ်ကတူရကီနိုင်ငံအစ္စတန်ဘူမှာတွေ့ဆုံပွဲမှာအစ္စရေးကောင်စီဝင်ချုပ်ရှရိုင်ကိုဟန်ကနှစ်နိုင်ငံပြန်လည်တင်မြှင့်ရေးကနေပြီးအသိပွင့်တွေရလာအောင်အမြဲလိုလိုနှစ်ဖက်ကကြိုးစားနေကြောင်းပြောပါတယ်။ဒေသရင်းအခြေအနေတွေအထူးသဖြင့်နှစ်နိုင်ငံလုံးရဲ့နေဆက်ချင်းထိနေတဲ့ဆီးရီးယားနိုင်ငံမှာအခြေအနေတွေဆိုးဝါးတာကနေပြီးတော့အခုလိုပူးပေါင်းဆောင်ရွက်မှုတွေဖြစ်လာတယ်လို့ပြောပါတယ်။အဓိကကတော့ IS သွေးကြွတွေနဲ့ Hezbollah အကြမ်းဖက်အဖွဲ့တွေရဲ့ဒဏ်ကိုအဓိကချေမှုန့်ဖို့ဖြစ်ပါတယ
်။New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
New American Tan ကတရင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ1980ခုနှစ်တည်းအတွင်းအရှေ့တောင်အာရှတိုက်ထဲမှာဂျပန်နိုင်ငံကအကြီးမားဆုံးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့အဲ့ဒီနေရာကိုတရုတ်နိုင်ငံကအစားထိုးဝင်ရောက်လာခဲ့ပါတယ်။2015ခုနှစ်အတွင်းတရုတ်ကုမ္ပဏီတွေကအရှေ့တောင်အာရှတိုက်မှာဓာတ်ရိုက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအဖြစ်အမေရိကန်ဒေါ်လာ14ဘီလီယံကျော်ကျော်ရင်းနှီးမြှုပ်နှံခဲ့ကြတာကြောင့်ဒါဟာအရင်2014ခုနှစ်ကတည်းကစာရင်နှစ်ဆတိုးလာတာဖြစ်တယ်လို့လွန်ခဲ့တဲ့ဆယ်စုနှစ်ကတည်းကအစပေါင်းများစွာတိုးလာခဲ့တာပါတရုတ်ကုမ္ပဏီတွေဟာကုန်ထုတ်လုပ်မှုမိုင်းတွင်းလုပ်ငန်းစိုက်ပျိုးရေးနဲ့ဘဏ္ဍာငွေကြေးစတဲ့ကဏ္ဍအသီးသီးမှာရင်းနှီးမြှုပ်နှံကြတာလည်းဖြစ်ပါတယ်ဒေါ်လာကြေးပေါင်းများစွာစုဆောင်းထားနိုင်တဲ့အတွက်လည်းတရုတ်နိုင်ငံဟာနိုင်ငံခြားမှာရင်းနှီးမြှုပ်နှံမှုနဲ့ပိုင်ဆိုင်မှုတွေအများအပြားရှိလာနေတာကြောင့်ကမ္ဘာအင်အားကြီးနိုင်ငံအဖြစ်အသွင်ပြောင်းလာနေပါပြီ။အရှေ့တောင်အာရှတိုက်ဘက်ကိုတရုတ်နိုင်ငံကအာရုံစိုက်လာတာဟာကုန်ထုတ်လုပ်မှုအတွက်အကုန်ကျတက်တာတဲ့အတွက်ကြောင့်ဖြစ်တဲ့အပြင်အာရှနဲ့ဥရောပတိုက်ကြားကုန်သွယ်ရေးလမ်းကြောင်းဖောက်လုပ်နေတဲ့သမ္မတရှီကျင်းပင်ရဲ့ခေတ်သစ်ပိုလမစီမံကိန်းကြောင့်လည်းဖြစ်ပါတယ်။အဲ့ဒီခေတ်သစ်ပိုလမစီမံကိန်းအတွက်အမေရိကန်ဒေါ်လာ89ဘီလီယံထက်ဝင်ဖို့တရုတ်ဗဟိုဘဏ်ကိုသမ္မတရှီကျင်းပင်ကတိုက်တွန်းလိုက်ပြီးပြည်ပကနောက်ထပ်ဒေါ်လာ43ဘီလီယံရင်းနှီးမြှုပ်နှံကြဖို့တောင်းဆိုပါတယ်။ဒီခေတ်သစ်ပိုလမစီမံကိန်းကြောင့်အရှေ့တောင်အာရှအပါအဝင်စီမံကိန်းထဲမှာပါဝင်တဲ့နိုင်ငံပေါင်း62နိုင်ငံတဲကိုလာမယ့်5နှစ်အတွင်းပြည်ပရင်းနှီးမြှုပ်နှံမှုဒေါ်လာ500ဘီလီယံအထိရောက်လာနိုင်တယ်လို့လည်း Credit Suisse Group ကခန့်မှန်းထားပါတယ်။
မလေးရှားနဲ့တရုတ်နိုင်ငံထိပ်တန်းခေါင်းဆောင်တွေဟာလာမယ့်ရက်တွေအတွင်းတွေ့ဆုံပြီးမလကရလက်ကြားတစ်လျှောက်စိတ်ကမ်းသစ်3ခုတည်ဆောက်ရေးစီမံချက်ဆိုင်ရာအစိုးပြချက်တွေနဲ့မလေးရှားမှာပြဿနာဖြစ်နေတဲ့ 1MDB လို့ခေါ်တဲ့မလေးရှားဖွံ့ဖြိုးရေးဘဏ်နဲ့ဆက်ဆက်နေတဲ့ Bandar Malaysia စီမံကိန်းအတွက်လည်းဆွေးနွေးကြမှာပါ။တရုတ်နိုင်ငံလူလုံခြုံရေးဝန်ကြီး Guo Shankan ခေါင်းဆောင်တဲ့အစ်မြင့်အရာရှိ35ဦးပါတရုတ်ကိုယ်စားလှယ်ဖွဲ့ဟာမနေ့ဖန်မှာမလေးရှားဒုတိယဝန်ကြီးချုပ်နဲ့ပြည်ထရေးဝန်ကြီးအာမက်ဆာဟစ်ဟမီဒီတို့နဲ့တွေ့ဆုံပို့ရှိပြီးမလက်ကာဂိတ်ဝေးစိတ်ကမ်းနဲ့ရှန်လာဂိုပြည်နယ်ခါရီကျွန်းမော်ကနောက်ထပ်စိတ်ကမ်းတစ်ခုတို့အတွက်လိုအပ်တဲ့ငွေကြေးကိစ္စတွေနဲ့အပိတ်တက်နိုင်မဲ့အချိန်ကိုညှိနှိုင်းဆွေးနွေးကြဖို့ရှိပါတယ်။နောက်စိတ်ကမ်းကတော့ပြီးခဲ့တဲ့ဇန်နဝါရီလတဲ့ Mr. Datuk Seri Zahid ရဲ့ဘီဂျင်းခီးစင်အတွင်းနှစ်နိုင်ငံအစိုးရတို့ကြားပထမဆုံးအစပြုဆွေးနွေးခဲ့တဲ့ Pirak ပြည်နယ်ပဂန်ဒါတုကမြို့မှာရှိတဲ့စွမ်းအင်ထုတ်လုပ်မှုဖွံ့ဖြိုးရေးစီမံချက်စိတ်ကမ်းဖြစ်ပါတယ်။ပဂန်ဒါတုကစွမ်းအင်စိတ်ကမ်းဟာ Mr. Zahid ရဲ့လွှတ်တော်မဲဆန္ဒနဲ့မှဖြစ်ပြီးမလေးရှားကျွန်းဆွယ်နဲ့တောင်တရုတ်ပင်လယ်ကိုမျက်နှာမူနေတဲ့ကလန်တန်ပြည်နယ်အရှိပြားကစိတ်ကမ်းမြို့ဘာချုတ်တို့ကိုဖြတ်တန်းမဲ့ရေနံပိုက်လိုင်းတစ်ခုဖောက်လုပ်ဖို့ဖြစ်ပါတယ်။ခန့်မှန်းချက်အဖြစ်အမေရိကန်ဒေါ်လာ 9.8 ဘီလီယံကုန်ကျနိုင်ကြောင်းအစိုးရသတင်းညမြစ်တွေကပြောပါတယ်။ဒီစိတ်ကမ်းတွေနဲ့ပိုက်လိုင်းစီမံကိန်းတွေဟာနှစ်နိုင်ငံရဲ့အပြန်အလှန်လုံခြုံရေးဆိုင်ရာအကျိုးစီးပွားတွေနဲ့ဆက်နေတာကြောင့် Mr. Gao နဲ့Mr. Guo နဲ့ Mr. Zahid တို့ကဥဆောင်ပြီးတွေ့ဆုံဆွေးနွေးကြမယ်အကြောင်းပြည်ထရေးဝန်ကြီးဌာနအစီအမံအရာရှိတဦးက The Straits Times သတင်းစာကိုအတည်ပြုပါတယ
်။ American သမ္မတ Donald Trump ရဲ့သမီး Ivanka Trump ကုမ္ပဏီအတွက်ဖဏတ်တီထုတ်လုပ်ပေးနေတဲ့တရုတ်ကုမ္ပဏီမှာလုပ်ငန်းဝန်ဆိုင်ရာချုပ်ဖောက်မှုတွေရှိကြောင်းတွေ့ရှိခဲ့တဲ့ဆိုတော့တရုတ်တက်ကြွလှုပ်ရှားသူအမျိုးသားတဦးဖမ်းဆီးထိန်းသိမ်းခံရပြီးကြံ2ဦးလည်းပျောက်ဆုံးနေပါတယ်။အလုပ်သမားအခွင့်အရေးပညာပေးလှုပ်ဆောင်သူတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေအပေါ်တရုတ်သမ္မတရှီကျင်းပင်ကနှိမ်နှင်းဖြိုခွင်းနေတဲ့အချိန်မှာပဲသူတို့အတွက်အလုပ်လုပ်ပေးနေတဲ့အဲ့ဒီလူတွေပျောက်ဆုံးဖမ်းဆီးခံရတဲ့အကြောင်းနယူးယောက်အခြေစိုက်တရုတ်အလုပ်သမားအခွင့်အရေးစောင့်ကြည့်အဖွဲ့ကပုံထုတ်နေမှာပြောကြားလိုက်ပါတယ်။တိတိပုံခိုးနှားထောင်တဲ့ပစ္စည်းကိရိယာကိုအသုံးပြုခဲ့တဲ့ဆိုတော့တန်တရားနဲ့အလုတ်သမားအရေးတက်ကြွလှူရှားသူဟွာဖိုင်ဖန်းကို ဂျန်ရှိခိုင်အတွင်းမှာဖမ်းဆီးလိုက်တာလို့တရုတ်အလုသမားအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ဟာဖိုင်ဖန်နဲ့တခြားနှစ်ဦးဟာအီဗန်ကာထရမ့်နဲ့တခြားကုမ္ပဏီတွေအတွက်ဖဏတ်တွေထုတ်လုပ်ပေးနေတဲ့စက်ရုံတွေကလုပ်ငန်းခွင်အခြေအနေတွေကိုစုံစမ်းစစ်ဆေးနေကြတာပါ။အဲ့ဒီအမျိုးသား၃ဦးဟာစနေနေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးသူတို့ကိုဂျန်ရှိခိုင်တောင်ပိုင်းဂန်ဇူးမြို့မှာနောက်ဆုံးတွေ့လိုက်ရတာဖြစ်ပါတယ်။
ဘော်ရူးနဲ့နောက်မိုင်တော့ကမလေးရှားနိုင်ငံကွာလာလမ်ပူကိုဥတီပြန်တမ်းမဲ့မလေးရှားလေယာဉ်ပေါ်မှာခီးတဲ့တူကလေယာဉ်စက်ခန်းနဲ့ဝင်ဖို့ကြိုးစားခဲ့ပြီးတဲ့နောက်လေယာဉ်ဟာစတင်ထွက်ခွာရအော်စတြေးလျနိုင်ငံမဲလ်ဘုန်းလေဆိပ်ကိုဘေးကင်းစွာပြန်လည်ဆင်းသက်နိုင်ခဲ့ပါတယ်။လေကြောင်းထိန်းသိမ်းရေးဌာနကအွန်လိုင်းပေါ်တင်ထားတဲ့အသံပိုင်းတစ်ခုမှာဖောက်ခွဲပစ္စည်းတွေပါရှိကြောင်းပြောတဲ့သူဟာလေယာဉ်မောင်းငတ်နဲ့ကိုဝင်ဖို့ကြိုးစားခဲ့ကြောင်းနဲ့ခီးတဲ့တွေကသူ့ကိုဝိုင်းဝန်းဖမ်းဆီးနိုင်ခဲ့တဲ့ကြောင်းပြောနေတဲ့အမျိုးသားတဦးရဲ့အတန်းကိုကြားကြရပါတယ်။အဲ့ဒီခီးတဲ့ဟာတိရိလင်္ကာနိုင်ငံသားဖြစ်ပြီးမူးနေပုံရကြောင်းနဲ့သူ့မှာဘုံပါတယ်လို့ပြောပေမဲ့တကယ်တော့အရာကဖုံအားသွင်းတဲ့လျှက်စစ်ပစ္စည်းပါဝါပန်တာဖြစ်တဲ့အကြောင်းဒုတိယပို့ဆောင်ရေးဝန်ကြီးကပြောပါတယ
်ကျွန်တော်ပြင်းနေမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မခွန်ညိုတို့ပြောပြခဲ့ကြတာပါ view ရနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို bamis.voanews.com internet စာမျက်နှာကရော VOA Burmese News ဆိုတဲ့ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကအစလို့မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေကိုအရင်တင်ဆက်သွားပါမယ်။ဇွန်လပထမပတ်မှာရလာတဲ့ဒေါက်တာဆန်းစကြည်ရဲ့ပထမဆုံးအကြိမ်ကနေဒါနိုင်ငံချစ်ကြည်ခီးစဉ်အတွင်းမြန်မာအရေးလှုပ်ရှားနေတဲ့ကနေဒါလွှတ်တော်အမတ်များအဖွဲ့နဲ့တွေ့ဆုံဖို့အစီအစဉ်ရှိကြောင်းကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ဥက္ကဋ္ဌယုံက VOA ကိုပြောပါတယ်။မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာအတော်များများကိုသမရဦးသိန်းစင်အစိုးရလက်ထက်မှာကနေဒါအစိုးရကယူသိမ်းခဲ့ပေမဲ့လက်နက်ရောင်းဝယ်ရေးအပါအဝင်လူပုဂ္ဂိုလ်တဦးချင်းစီနဲ့ကုမ္ပဏီတချို့ကိုတော့ပိတ်ပင်ထားဆဲဖြစ်ပါတယ်။မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာဖြစ်ပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လာဖို့ရှိနေတဲ့ကနေဒါခီးစဉ်အတွင်းကနေဒါလွှတ်တော်ကိုလာရောက်ဆွေးနွေးဖို့ရှိကြောင်းနဲ့လွှတ်တော်ပြင်ပမှာကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ဥက္ကဋ္ဌBruce Stanton နဲ့တီးတန့်အလွတ်သဘောတွေ့ဆုံဖို့ရှိကြောင်း Bruce Stanton ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
် Mr. Stanton will in fact be meeting with her but it's not an official meeting here on
Mr. Stanton နဲ့ဒေါန်ဆန်းစုကြည်တွေ့ဆုံဖို့ရှိပါတယ်ဒါပေမဲ့လွှတ်တော်ပြင်ပမှာတီးတန့်အလွတ်တွေ့ဆုံမှာဖြစ်ပါတယ
် Parliamentary Friends of Burma PFOB လို့ခေါ်တဲ့ကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ကို2006ခုနှစ်ဒီဇင်ဘာလမှာမြန်မာဒီမိုကရေစီရေးကိုစိတ်ဝင်စားတဲ့ကနေဒါလွှတ်တော်အမတ်ပေါင်း25ဦးနဲ့စတင်ဖွဲ့စည်းခဲ့တာပါအထူးသဖြင့်2009ခုနှစ်ရွှေဝါရောင်တန်ခါလှုပ်ရှားမှုအပြီးမြန်မာနာအဖာစစ်ဆိုးရအပေါ်ကနေဒါနိုင်ငံကစီးပွားရေးအရာပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ PFOB အဖွဲ့ကဦးဆောင်လှုပ်ရှားခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်း2011ခုနှစ်မှာသမရဦးသိန်းစိန်ဦးဆောင်တဲ့အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်ကနေဒါအစိုးရဘက်ကစီးပွားရေးပိတ်ဆို့မှုအတော်များများကိုဖြေလျှော့ပေးခဲ့ပေမဲ့လက်နက်ရောင်းဝယ်ရေးအပါအဝင်စစ်ဗိုလ်ချုပ်ဟောင်းတွေနဲ့သူတို့နဲ့နှိစက်တဲ့ခရိုနီလုပ်ငန်းရှင်တွေကိုပြစ်မှတ်ထားပိတ်ဆို့ထားဆဲဖြစ်ပါတယ်။ဒေါက်ဆန်းစုကြည်လာရောက်ဖို့ရာထားတဲ့ကနေဒါခီးစဉ်အတွင်းမှာစီးပွားရေးပိတ်ဆို့မှုတွေနဲ့ပတ်သက်လို့ကနေဒါအစိုးရနဲ့ဆွေးနွေးဖို့ရှိတယ်လို့မျှော်လင့်ကြောင်းကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားနေသူကိုစီသူကပြောပါတယ
်။ဒေါအောင်ဆန်းစုကြည်ကအမြဲတမ်းသူကတိုင်းပြည်နဲ့ပြည်သူအတွက်ပဲကြည့်တယ်။သူက personal life မကြည့်ဘူး။ကျွန်တော်တို့ကဆိုတော့ဘာပဲပြောဒေါအောင်ဆန်းစုကြည်ရောက်လာရင်ဒီ Facebook တမ်းမြင်ထားတဲ့အရာတွေအားလုံးဖြည့်ပေးဖို့ကျွန်တော်မျှော်လင့်ရသလောက်ကတော့ဒေါစုကတော့တောင်းဆိုမယ်။ဒါပေမဲ့ဒီဘက်အစိုးရအနေနဲ့ကြတော့လေသူတို့ရဲ့ဥပဒေအရဒီလိုမျိုးတချို့ဒီစစ်အာဏာရှင်တွေခရိုနီတွေရဲ့လောက်ရက်တွေနဲ့အပါအဝင်တချို့ငွေပြူငွေမဲတွေကိုသူတို့တိုင်းပြည်ထဲမှာဝင်လာပြီးတော့ရှော့ဖို့ဖို့အတွက်မဖြစ်လာအောင်ဆိုပြီးတော့တားစီပိတ်ဆို့ရတဲ့ဥပဒေရှိတဲ့အတွက်ကြောင့်မလို့ 100% ကြီးလုံးလုံးလျက်လျက်ကြီးတော့ကနေဒါအစိုးရအနေနဲ့ရှော့ပေးမယ်လို့တော့မထင်မိဘူးဗျ
2015ခုနှစ်မတ်လမှာကနေဒါအစိုးရဟာမြန်မာနိုင်ငံကိုတွင်းကုန်ဦးစားပေးရှော့ပေါ့မှုအစီအစဉ်နဲ့အစိုးရဆုံးနိုင်ငံတွင်းကုန်အဆင့်ဖြစ်ပြန်လည်သတ်မှတ်ပေးခဲ့တဲ့အတွက်ကနေဒါရောက်မြန်မာတွင်းကုန်တွေရဲ့အခွန်ဟာအထူးရှော့ပေါ့ခွင့်ရမှာဖြစ်ပါတယ်။ကနေဒါအစိုးရရဲ့ဖိတ်ကြားချက်နဲ့ဂျွန်လ9ရက်နေ့မှာလာရောက်ဖို့ရှိတဲ့ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့နိုင်ငံတော်တိုင်ပင်ခံရုံးကအခုချိန်ထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။မေလ9ရက်နေ့မှာတော့တိုရန်တိုမြို့မှာမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းစီစဉ်သူတွေကပြောပါရယ်ကနေဒါနိုင်ငံကဒေါအောင်ဆန်းစုကြည်ကို2008ခုနှစ်မေလမှာဂုံတူးဆောင်နိုင်ငံသားစုချီးမြှင့်ခဲ့ပါရယ်ဒေါအောင်ဆန်းစုကြည်ဟာ နမကျော်တိုရန်တိုတက်ကသူကနေဂုံတူးဆောင်ပါရဂူဘွဲ့ကို1993ခုနှစ်မှာပေးအပ်ချင်းမြင့်ခံခဲ့ရပြီး2012ခုနှစ်မှာတော့အော်တဝါမြို့မှာရှိတဲ့ကာလီတန်တက်ကသူကနေဒေါ်ဆန်းစုကြည်ကိုဂုံတူးဆောင်ပါရဂူဘွဲ့ချင်းမြင့်ခဲ့ပါတယ်ရှင်
မင်းကြီးနဲ့တင်ပြခဲ့တာပါအခုဆက်ပြီးတင်ပြမှာကရခိုင်ပြည်နယ်အတွင်းမိုရာဆိုင်ကလုန်းမှုန်တိုင်းကြရောက်လာမှာကိုအစိုးရကသတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့ကုစည်းကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်ထားတာမျိုးအားနည်းခဲ့ကြောင်းဒေသခံတွေနဲ့ပရဟိတဆောင်ရွက်နေသူတွေကထောက်ပြပြောဆိုပါတယ်မိုရာမှုန်တိုင်းဆဲသွားပြီးမို့ရခိုင်ပြည်နယ်မှာအစိုးရကကူညီရေးတွေစတင်လှုပ်ဆောင်နေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါမေလ29ရက်တနင်္လာနေ့ကတိုက်ခတ်ခဲ့တဲ့မူရာဆိုင်ကလုန်းမှုန်တိုင်းကြောင့်ရခိုင်ပြည်နယ်ဒေသတချို့မှာတစ်ပင်ပြိုလဲတာလူနေအိမ်ပြိုလဲပျက်စီးတာစည်းရုံတက္ကသိုလ်နဲ့ဘာသာရေးအဆောက်အုံတွေအစိုးရဌာနဆိုင်ရာအဆောက်အုံတွေပြိုကျတာမျိုးအမိုးလံတာမျိုးတွေဖြစ်ခဲ့ပါတယ်လူအသေးပြောင်းရှိတယ်ဆိုတဲ့သတင်းမျိုးခုချိန်ထိထွက်ပေါ်တာမျိုးမရှိသေးပါဘူးရခိုင်ပြည်နယ်နယ်စပ်ဒေသကမြို့နယ်တွေမှာဆိုရင်တဲအိမ်တွေအလုံးလိုက်ပြိုကျပျက်စီးခဲ့ပြီးအစိုးရကအကူအညီတွေစတင်ပေးနေတယ်ဆိုပေမဲ့အခုချိန်ထိမရသေးဘူးလို့မောင်တော်ဒေသခံဦးစိန်လှဖြူကပြောပါတယ်
။မိုးစုံကအပြည့်စည်လာကြညပါတယ်အခုလက်ရှိကျလို့အင်းတို့ကခုန်ပါတော့တယ်။အောင်မလားဒီရတယ်ဟိုကလေးရောကလေးပါတယ်မလဲအများရှိတယ်ဟိုလောင်းစုံမလဲအများရှိတယ်ကျွန်တော်ကတော့မကြည့်ဘူး။ဒီဒီကျဲရှိလို့အမိုးလည်းလည်းရှိတယ်။အကျွန်တော်ကခုန်ပါတော့တယ်ဘာမှရှိတော့ဘူး။ဒီလိုရှိနေတယ်ကျွန်တော်မေး
မောင်နှံဒေသမှာအိမ်အလုံး50ကျော်လောက်ပျက်စီးခဲ့ရပြီးအဲ့ဒီထဲမှာလုံးဝပြိုကျပျက်စီးသွားတဲ့အိမ်တွေလည်းပါဝင်ပါတယ်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာတော့နေအိမ်10ခန်းလောက်လုံးဝပျက်စီးသွားပြီးတချို့အိမ်တွေမှာတော့ဒစိတစ်ပိုင်းပြက်တာခေါင်မိုးလန်သွားတာမျိုးတွေရှိခဲ့ပါတယ်စစ်တွေမြို့ရဲ့ပျက်စီးမှုအခြေအနေကိုတော့ပရဟိတလှုပ်ဆောင်နေတဲ့ကိုဇော်ဇော်ထွန်းကပြောပြပါတယ်
ပစ္စည်းဓာတ်တွေကအဲများသောအားဖြင့်ကဒီအခေါမိုးတွေလင်တာနောက်ပြီးတော့ဒီဟိုတပင်းတွေကျိုးကြတာနောက်ပြီးတော့ဒီလစမင်ဝါချိုးတွေပစ်တာပေါ့နော်အဲ့လိုမျိုးတွေပြီးများတာပေါ့နော်တင်းလာနေညပေါ့ညာ9နာရီ10နာရီလောက်ခရီးကကူကသူကလစမင်ကဖြစ်တော့လိုက်ပြီခင်ဗျာဒါပေမဲ့ဒီညနေမှာတော့တချို့သောနေရာတွေမှာရရတာတော့ရှိတယ်ခင်ဗျာဆေးရုံမှာကတော့ဟိုလစမင်ရပါပြီခင်ဗျာဒါပေမဲ့မျိုးရဲ့သူတို့မများနေရာမှာတော့လစမင်မရသေးဘူးခင်ဗျာ
မူရာဆိုင်ကလုန်းမုန်တိုင်းကြားရောက်လာမှာကိုအစိုးရကသတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့တကယ်တမ်းမုန်တိုင်းကြားရောက်ချိန်မှာလိုအပ်တဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်မှုအားနည်းတာသတိပြုမိတယ်လို့ကိုစောစောထွန်းကထောက်ပြပါတယ
်။အနာပိုင်းတွေဖက်ကကြိုတင်သတိပေးတယ်ဆိုတာကရေဒီယိုမှာရုပ်မြင့်သင်ကြားမှာပေါ့နော်။နောက်ပြီးတော့ဒီအွန်လိုင်းပေါ်မှာနေပြီးတော့မုန်တိုင်းဘလော့တက်ခဲ့နိုင်တယ်၊လီမော်ရောက်အစီအစဉ်ရောက်နေပြီးစသဖြင့်ပေါ့အဲလိုမျိုးလုပ်တာရှိတယ်။အဲဒါပေမဲ့ဒီနေရာမှာတခုပြောစရာရှိတာကမုန်တိုင်းတက်ပြီဆိုလို့ရှိရင်ဘေးနေရာတွေကတိုက်ခိုက်မှုများနိုင်တယ်ပေါ့အဲ့ဒီနေရာတွေအတွက်ကိုအဲ့ဒီမုန်တိုင်းမတိုင်ကလေးကကအဲ့ဒီနိမ့်နေရာတွေမှာဒီစခဲတွေတိစောက်ပေးထားတာအင်းအလူဟောပေါ့ဒီအရေးပကူကြီးပျော်ရွှင်အတွက်တရားတွေဖြည့်ပေးထားတာလွယ်တဲ့ရိခအနေနဲ့အစားတောက်ပစ္စည်းတွေကိုဖြည့်တင်ထားတာအဲ့ဒီလိုမျိုးလေးကိုကျွန်တော်ကဖြည့်စီရှင်တာပေါ့နော်အစိုးရမှာကုညင်ကေဆေလေးပုံစံကအဲ့လိုမျိုးအနေထားတော့မဟုတ်ဘူးPP ဆိုတာနဲ့ဟိုရှင်းရှင်းကိုရေဘကူညီကစေလို့လည်းနေထိုင်ပြီးတော့ကျွန်တော်တွေ့ကြုံအရာတော့မရှိခဲ့ဘူးခင်ဗျာတခါမှ
မိုရာမုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်းပျက်စီးခဲ့တာတွေကိုပြည်နယ်အစိုးရကစည်ရင်အတိအကျကောက်ခံနေပြီးပြန်လည်ထူထောင်ရေးလှုပ်ဖို့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနကစစ်တွေမြောက်ဦးကြောက်ဖြူတန်တွဲပေါတော်မင်းပြတောင်ကုတ်ရသေးတောင်ဘူးသီးတောင်စတဲ့မြို့နယ်17မြို့နယ်အတွက်ကျပ်ငွေ35သန်းနီးပါးပေးလှူခဲ့ပါတယ်ဒီကူညီကယ်ဆယ်ရေးငွေတွေကိုပြည်သူတွေထံဓာတ်ရိုက်ထောက်ပံ့သွားမှာဖြစ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်သွားဖို့ညွှန်ကြားထားကြောင်းသိရပါတယ်ခင်ဗျာ
ညီမတွေကလူခုရေးချိုးဖောက်မှုစွပ်စွဲချက်တွေလို့ပြဿနာကြီးမားမားနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းဖို့ကြိုးပမ်းမှုတွေခက်စိတ်စိတ်တွေ့လာနေရပါတယ်ဒါပေမဲ့လည်းအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်တရာအမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်အများယုံကြည်ကူးစားနိုင်မဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲအမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်မိမြလူဓာတ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1 239
3899 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကခရီးရည်လိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာသရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံရာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။ Paris သဘောတူညီချက်လို့ခေါ်တဲ့ရာသီဥတုဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတ Donald Trump ကအသင့်ဖြစ်နေပြီလို့ American သတင်းမီဒီယာတွေမှာပြောဆိုမှုတွေထွက်လာနေချိန်မှာပဲအဲ့လိုနှုတ်ထွက်မှုကနေကြုံလာရမယ့်အခြေအနေတွေကိုရင်ဆိုင်ဖို့ပြင်ဆင်နေပြီဖြစ်ကြောင်းပြင်သစ်နိုင်ငံကဗုဒ္ဓနေ့မှာကြေညာလိုက်ပါတယ်။အခုအချိန်မှာနိုင်ငံပေါင်း198နိုင်ငံပူးပေါင်းပါဝင်လာတဲ့ဒီသဘောတူညီချက်ကိုအမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာလက်မှတ်ရေးထိုးခဲ့ကြတာပါအပြည့်စုံကိုတော့ကိုဇော်ဝင်းလန်ကစူးစီးတင်ပြထားပါတယ
်ဇီဝရုပ်ကျင်းလောင်စာတွေကနေထွက်ပေါ်လာတဲ့ကာဗွန်ဓာတ်ငွေ့တွေကိုရှော့ချပြီးကမ္ဘာကြီးပူနွေးလာမှုကိုထိန်းချုပ်ဖို့ပင်လယ်ရေပြင်မြင့်တက်လာတာမိုးကောင်တာစတဲ့ဥတုရာသီဖောက်ပြန်မှုတွေအပေါ်တက်ရောက်မှုတွေလျော့ပါးစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာ2016ခုနှစ်အတွင်းဒီသဘောတူညီချက်ကိုချုပ်ဆိုခဲ့ကြတာဖြစ်ပါတယ်။သဘောတူစာချုပ်ကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ထားပြီးဖြစ်ကြောင်းအမည်မဖော်လို့သူအင်ဗျူရောအဆင့်မြင့်တာဝန်ရှိသူတွေကိုကိုးကားပြီးအမေရိကန်အခြေစိုက်သတင်းမီဒီယာတွေမှာဗုဒ္ဓနေ့ကအခြေခြေပြန့်ပြန့်ရေးသားပြောဆိုလာကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အင်ဗျူရောသတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကဗုဒ္ဓနေ့မှာမေးတဲ့အခါအင်ဗျူရောပြောခွင့်ရရှောင်းစပိုက်ဆာကသမရအနေနဲ့လာမယ့်ရက်ပိုင်းအတွင်းဆုံးဖြတ်ချက်ချမယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်။လူသားတွေရဲ့လှုပ်ဆောင်ချက်ကြောင့်ဥရုယာတီပြောင်းလဲမှုဖြစ်ပေါ်တယ်ဆိုတဲ့အချက်ကိုလက်မခံကြောင်းနဲ့ Paris သဘောတူညီချက်ကနေနှုတ်ထွက်မဲ့အကြောင်းသမရဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်ဆေးရုံမှုအတွင်းအခုလိုပြောကြားခဲ့မှုပါတယ်
။ We're going to cancel the Paris Climate Agreement and stop all payments of the United States tax dollars.To UN Global Warming Program.
Paris ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကနေကျွန်တော်တို့နှုတ်ထွက်မှာပါ။နောက်ပြီးတော့ကုလသမဂ္ဂကဘာကြီးပူနွေးလာမှုတိုက်ဖျက်ရေးအစီအစဉ်အတွက်အမေရိကန်ပြည်သူတွေရဲ့အခွန်ငွေတွေပေးနေတာတွေအားလုံးကိုလည်းရက်ဆိုင်ပြစ်မှာဖြစ်ပါတယ်
။မကြာခင်ရက်ပိုင်းနေမှာသူသဘောထားကိုပြောဆိုမဲ့အကြောင်းလဲ Twitter လူမှုကွန်ရက်မှာသမ္မတထရန့်ကဗုဒ္ဓနေ့မှာပြောဆိုခဲ့ပါတယ်။ Paris သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ဖို့သမ္မတထရန့်အဆိုရကပြင်ဆင်နေတဲ့အချိန်မှာပဲပြည်သစ်နိုင်ငံကလည်းအမေရိကန်လိုနိုင်ငံကြီးတွေဒီသဘောတူညီချက်ကနေနှုတ်ထွက်သွားရင်ဖြစ်ပေါ်လာမယ့်အခြေအနေတွေအတွက်ကြိုတင်ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့ပြင်သစ်အစိုးရပြောခွင့်ရခရစ်စတိုဖီကတ်စတာနေကသတင်းတောက်တွေကိုဗုဒ္ဓနေ့မှာပြောပါတယ
်။ Et Nicolas Hulot a insisté sur ce volet international sur les risques que ferait courir non pas la France mais au monde une mise en cause
ပြင်သစ်ပဝန်ကျင်ဆိုင်ရာဝန်ကြီး Nicolas Hulot ကလည်း Parisရာသီဥတုဆိုင်ရာသဘောတူညီချက်ကနေနိုင်ငံကြီးတွေနှုတ်ထွက်သွားမယ်ဆိုရင်ဒီသဘောတူညီချက်ထိရောက်မှုရော့ကျသွားနိုင်တယ်။နောက်ပြီးတော့ဒီကနေဖြစ်ပေါ်လာမယ့်နောက်ဆက်တွဲအကျိုးဆက်တွေဟာလည်းပြင်သစ်နိုင်ငံအတွက်သာမကပဲတစ်ကမ္ဘာလုံးကိုတက်ရောက်မှုဖြစ်ပေါ်စေနိုင်တဲ့အတွက်အဲ့လိုဖြစ်လာမယ့်အခြေအနေတွေကိုကြိုတင်ပြင်ဆင်ထားကြဖို့လိုအပ်တယ်ဆိုတဲ့အကြောင်းနဲ့လူတိုင်းဟာလည်းလွတ်လပ်စွာကြိုတင်ပြင်ဆင်နိုင်ကြောင်းပြောထားတဲ့အကြောင်းနဲ့ပြင်သစ်နိုင်ငံဘက်ကလည်းကြုံတွေ့လာရမယ့်အခြေအနေတွေဖြစ်နိုင်ခြေတွေအတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေပါပြီလို့ပြင်သစ်အစိုးရပြောခွင့်ရခရစ်စတိုဖီကတ်စတာနေကပြောတော့တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတော့ဥရုယာသီပြောင်းလဲမှုရဲ့ဒဏ်တွေကိုကမ္ဘာတဝန်းခနစ်အချိန်မှာရင်ဆိုင်ကြုံတွေ့နေကြရပြီလို့အင်္ဂါနေ့မှာပြောကြားလိုက်ပါတယ
် And the effects of climate change are already being felt around the world and they are dangerous and they are accelerating
ရာသီဥတုအပြောင်းလဲရဲ့ရက်ခတ်မှုတွေကိုအခုအချိန်မှာကမ္ဘာတဝန်းရင်ဆိုင်ခံစားနေကြရပါပြီဒါဟာအင်မတန်အန္တရာယ်ကြီးမားပြီးအလင်းအမြန်လည်းဖြစ်ပေါ်နေပါတယ်
။ဥရုယာစီပြောင်းလဲမှုကိုတိုက်ဖြတ်နိုင်အောင်ဖန်လုံအိမ်တန်းငွေရိုးစိမ့်မှုလျှော့ချရေးအတွက်သမ္မတဘာရက်အိုဘားမားအစိုးရက2015ခုနှစ်အတွင်းသဘောတူပြီးလိုက်တဲ့နောက်မှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း200နီးပါးကဒီ Paris သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။သမ္မတ Trump ကဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်တာဟာရုပ်ကောက်ပွဲမဲ့ဆွယ်စည်းရုံးမှုအတွင်သူပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပို့လိုက်တာလည်းဖြစ်ပါတယ်။သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာဒီသဘောတူညီချက်မှာမပါသေးတဲ့တခြားဆက်မှုဖွံ့ဖြိုးပြီးတခုတည်းသောနိုင်ငံဖြစ်တဲ့ရုရှားနဲ့အတူတူယက်တီလိုက်တာလည်းဖြစ်ပါတယ်။သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ကုန်မှာကျင်းပခဲ့တဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံအတွင်းဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲအပါအဝင်ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကတိုက်တွန်းပြောဆိုမှုတွေကိုလက်မခံဘဲဒီသဘောတူညီချက်ကိုအတည်ပြုထောက်ခံဖို့ညှဉ်းဆန်းခဲ့တာပါတရုတ်နိုင်ငံပြည်ရင်ကမ္ဘာမှာကာဗွန်ဓာတ်ငွေ့ထုတ်လုပ်မှု ဒုတိယအများဆုံးဖြစ်တဲ့အမေရိကန်နှုတ်ထွက်မယ်ဆိုရင်တော့ဒီသဘောတူညီချက်ကိုထိခိုက်မဲ့အလားအလာတွေရှိနေပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုင်စူးစီးတင်ပြခဲ့တာပါ။အခုတော့ဖိလစ်ပိုင်နိုင်ငံအခြေအနေကိုကြည့်အောင်ပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာစစ်သွေးကြွခေါင်းဆောင်ဟာဗီလွန်ကိုဖမ်းဆီးဖို့ကြိုးစားတာကနေစတင်ခဲ့တဲ့ဖိလစ်ပိုင်တောင်ပိုင်းဒေသတိုက်ပွဲတွေအခုချိန်ထိပြင်းထန်နေစေဖြစ်ပါတယ်။ဖိလစ်ပိုင်တောင်ပိုင်းမန္တနာကိုကျွန်းမှာစစ်အုပ်ချုပ်ရေးအမိန့်ကြေညာထားပြီးစစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်နေပါတယ်။ဒီချိန်တွေကိုတော့မတ်တင်ဂီတိုက်ကပြောပြမှာဖြစ်ပါတယ
်။ဖိလစ်ပိုင်တောင်ပိုင်းဒေသမှာအစ္စလာမစ်စစ်သွေးကြွတွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကသတင်းတစ်ပတ်ပြည့်ခဲ့ပြီဖြစ်ပေမဲ့ရော့ပါသက်သာလာတဲ့အနေအထားမရှိသေးပါဘူး။တိုက်ပွဲတွေအတွင်းအရသားတွေအပါအဝင်လူပေါင်း85ဦးထက်မနည်းသေဆုံးခဲ့ရပြီလည်းဖြစ်ပါတယ်။တောင်ပိုင်းမန္တနာဦးကျွန်းပေါ်ကမာရာဝီမြို့မှာအစ္စလာမစ်အစိုးရ IS အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့စစ်သွေးကြခေါင်းဆောင်အစ်နီလွန်ဟာပီလွန်ခေါ်အောင်နေတယ်လို့ဖိလစ်ပိုင်အစိုးရကယူဆပြီးဖမ်းဆီးဖို့ကြိုးစားရကစလို့နှစ်ဖက်တိုက်ပွဲတွေဆခဲ့တာပါ။တိုက်ပွဲတွေဖြစ်ခဲ့တဲ့အင်္ဂါနေ့ကစလို့သမ္မတရိုဒရီဂိုဒူတာတေကရက်60စစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီသတင်းပတ်ကုန်မှာတော့အခုတိုက်ပွဲမှာဖိလစ်ပိုင်သဘုံအဖွဲ့တွေပူးပေါင်းပါဝင်ကြဖို့သမ္မတဒူတာတေကကမ်းလှမ်းပါတယ
် I am announcing to all na lahat ng sundalo ng MI
ခင်ဗျားတို့စစ်သားတွေဖြစ်လက်ခံမယ်လစာခံစားခွင့်အတူတူရမယ်အိမ်တွေပေးမယ်တနက်ဘလို့ပြရတယ်ဆိုတာကခင်ဗျားတို့သိပြီးသားပါတနက်ခလုတ်ဖြုတ်တာလောက်ကိုပဲလေ့ကျင့်ပေးဖို့လိုတာပါ
လူရင်နှစ်သိန်းလောက်ရှိတဲ့မာရာဝီမြို့တွင်စစ်သွေးကြွတွေနဲ့ဖိလစ်ပိုင်စစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးဖိလစ်ပိုင်စစ်တပ်ကတော့လေကြောင်းကနေတိုက်ခိုက်နေတာပါစစ်တပ်ပြောခွင့်ရဘုံမှုချုပ် Resti Tutu Padilla ကတော့လိုအပ်လို့လုပ်တာလို့ပြောပါတယ
် There was a need to do surgical airstrikes because of strategically emplaced enemy presence
ရန်သူတွေကဗျူဟာမြောက်နေရာယူထားတာကြောင့်ပြတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ဖို့ကလိုအပ်ပါတယ်တခြားနီလန်းမရှိပါဘူးလိုအပ်တဲ့စစ်အင်အားနဲ့မကင်တွယ်ဘူးဆိုရင်နေပြည်တော်ရဲ့လုပ်ငန်းတွေကကြာရှည်နိုင်ပြီးတော့အရသားတွေအတွက်ရောစစ်တပ်အတွက်ပါအသက်အန္တရာယ်ပိုရှိလာနိုင်ပါတယ
်ဖိလစ်ပိုင်တပ်တန်းရဲ့စစ်သွေးကြအစ်နီလွန်ဟာပီလွန်အဲ့ဒီဒေသတွင်းမှာရှိနေသေးတယ်လို့လည်းစစ်တပ်ကယူဆထားတာပါတိုက်ပွဲတွေဆင်းနေနေချိန်မှာလူပေါင်းတောင်းနဲ့ချီပြီးတော့လဲအိုးအိမ်ဆွန်ခွာထွက်ပြေးနေကြရပါတယ်စေုပ်ချုပ်ရေးကိုစန့်ကျင်တဲ့အနေနဲ့တော့မြို့တော်မနီလာကအထက်လွှတ်တော်ကိုတက်ကြွလှုပ်ရှားသူတွေချီတက်ဆန္ဒပြကြပါတယ်ဆန္ဒပြသူတူဖြစ်တဲ့ JC တာဟာနိုကတော့အခုလိုပြောပါတယ်
There are many ways to address terrorism that will not
ဆရာသားတွေနောက်ပြီးတော့မင်ဒါနာအိုကဒေသခံတွေရဲ့အခြေခံအခွင့်အရေးနဲ့လူအခွင့်အရေးတွေကိုဇတိစရာမလိုပဲအကြမ်းဖက်မှုတွေကိုနှိမ်နင်းနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်။နောက်ဆုံးတော့စစ်အုပ်ချုပ်ရေးချမှတ်တာကအာဏာအလွဲသုံးစားလုပ်ဖို့ဖိတ်ခေါ်တယ်လို့ဖြစ်စေပါတယ
်။နောက်ဆန္ဒပြသူတူဖြစ်တဲ့အန်ဂျယ်လီကဘတ်ကက်ကအခုလိုပြောပါတယ
်။ The past presidents have encountered so many clashes, different clashes, but they have never declared martial law.
အရင်သမားတွေလည်းတိုက်ပွဲတွေကိုကင်တွယ်ခဲ့တာပါပဲ။သူတို့စစ်အုပ်ချုပ်ရေးအမိန့်မထုတ်ခဲ့ပါဘူး။ပြဿနာကဖြေရှင်းလို့ရနိုင်ပါတယ်။ဒါပေမဲ့ Mr. Duda Dee ကတော့ဒီတလန်းပဲစဉ်းစားပါတယ်။သူရဲ့ဘောကြောင့်သာလည်းဖြစ်နိုင်ပါတယ်။တခြားနီးလန်းကိုမစဉ်းစားနိုင်တော့ဘူးလေ
။ဆေးဥချုပ်ရေးကျင့်သုံးတဲ့အပေါ်လွတ်တော်နဲ့တရားရုံးချုပ်တို့ကကြီးကြပ်ရမယ်လို့အခြေခံဥပဒေမှာပြဋ္ဌာန်းထားပေမဲ့ဖိလစ်ပိုင်သမ္မတကတော့ဒါကိုလစ်လျူရှုထားပါတယ်။ဖိလစ်ပိုင်ရဲတပ်ဖွဲ့နဲ့လက်နက်ကိုင်တပ်ဖွဲ့တွေကနိုင်ငံလုံးကျုံပါပြီလို့ပြောလာတဲ့အချိန်ထိဆေးဥချုပ်ရေးကျင့်သုံးမယ်လို့သမ္မတကပြီးခဲ့တဲ့စနေနေ့မှာပြောတာပါ။ဖိလစ်ပိုင်နိုင်ငံမှာဆေးဥချုပ်ရေးကျင့်သုံးမယ်ဆိုရင်တော့အကြောင်းပြချက်နဲ့အတူသမ္မတကလွှတ်တော်ကိုအစီအခံတင်ပြဖို့အခြေခံဥပဒေကပြဋ္ဌာန်းထားတာဖြစ်ပါတယ်။သမရရဲ့ရပ်ပေါင်း60ဆေးဥချုပ်ရဲ့အမိန့်ကြီးညာချက်ကိုလွတ်တော်ဘက်ကပယ်ဖြတ်နိုင်စွမ်းလည်းရှိပါတယ်။ဒါပေမဲ့သမရဒူတာတေးကတော့လုံထုံးလုံနည်းတွေကိုလစ်လျူရှုပြီးဆေးဥချုပ်ရဲ့အမိန့်ကိုတက်တန်းတိုးမဲ့သဘောမျိုးပြောဆိုထားပါတယ်ရှင
်။မန်တင်ကြီးတိုက်ပြောပြခဲ့တာပါခင်ဗျာ။မကြခင်မှာမနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူသူယုံကြည်ရာဥကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်စတာတွေကိုလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါလေ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American Tan ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုလိုင်းတူမီတာ32 kHz 9239လိုင်းတူမီတာ40 kHz 9433လိုင်းတူမီတာ50 kHz 9999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ကဏ္ဍကိုတင်ဆက်မှာဖြစ်သလိုဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်မှာတော့
ရေဘူးရခြုံပြီးပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီ38ချက်ကတော့ညီလာခံကိုတက်ရောက်နေတဲ့လက်မရေးထိုးကြတဲ့အစုအဖွဲ့တွေကိုပဲကိုစားပြုတဲ့အနေအထားပဲဖြစ်ပါတယ်။တိုင်းပြည်လုံးကိုလွှမ်းခြုံ
ပင်လုံးညီလာခံနဲ့ပတ်သက်ပြီးတော့ဆွေးနွေးထားချက်တွေကိုနောက်ပိုင်းမကြာခင်မှာနှားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်ဇန်သားနဲ့အတူဒေါခင်မျိုးသက်တို့ကတင်ဆက်သွားမှာပါ
။မြန်မာညီရင်းညီလာခံအပြီးမရေရာတဲ့ဆွေးနွေးပွဲခီးဆွဲကောင်းစဉ်နဲ့ Nikkei Asian Review မှာ Richard Ho ဆေးရသထားကိုဦးစွာတင်ပြလိုပါတယ်။ပင်လုံဆွေးနွေးပွဲမှာတရုတ်နှိပ်ပေးလို့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေပုံမတက်ရောက်ခဲ့ကြတယ်။ Federal Democracy နိုင်ငံဖြစ်မယ်ဆိုတဲ့အချက်ပါဝင်တဲ့အနာဂတ်ညဉ့်ဉန်းရေးအတွက်အခြေခံမူ38ချက်သဘောတူညီကြပါတယ်။တိုင်းဒေသအဖွဲ့21ဖွဲ့အနက်15ဖွဲ့တက်ရောက်ခဲ့ပါတယ်။စစ်တပ်နဲ့ပဋိပက္ခဖြစ်နေစေကုကံပလောင် AA တို့ကိုတက်ရောက်ခွင့်ပြုခဲ့တာဟာအင်မတန်ကောင်းမွန်တဲ့အစီအလာဖြစ်ပါတယ်။ဒါပေမဲ့ UWSA ဖွင့်ပွဲတက်ညစာစာရုံကလွယ်ပြီးထိတိယောက်ပါဝင်ဆွေးနွေးခြင်းမရှိပါဘူး။ NCA အစ်စ်တစ်ခုကိုစာရေးတင်ပြခဲ့ပေမဲ့အခုလက်ရှိ NCA ကိုပဲလက်မှတ်ရေးထိုးဖို့မှတပါတခြားနည်းလမ်းမရှိဘူးလို့ညစာစာပွဲမှာဒေါအောင်ဆန်းစုကြီးကအပြတ်ပြောလိုက်တယ်လို့သတင်းထွက်ခဲ့ပါတယ်။ညဉ့်ဉန်းဖြစ်စဉ်ရှစ်ဆယ်ရမယ့်ကိစ္စနဲ့ပတ်သက်ပြီးပါဝင်ဆွေးနွေးသူတွေအားလုံးကကြေညာမှုမရှိကြပါဘူး။အထူးသဖြင့် NCA ကိုလက်မှတ်ထိုးထားတဲ့တိုင်းဒေသအဖွဲ့တွေကဆိုရင်အစိုးရနဲ့စစ်တပ်တသဘောတည်းဖြစ်သွားပြီဆိုတဲ့ကိစ္စကိုစိုးရိမ်ကြသလိုသူတို့သဘောထားဘေးဖယ်ခံရပြီးတစ်ဖက်သက်ဆက်လုပ်သွားလိမ့်မလားဆိုတာကိုလည်းသူတို့စိုးရိမ်ကြပါတယ်။ဆွေးနွေးသဘောတူကြတဲ့အချက်တွေဟာလည်းပဲတိုင်းဒေသအဖွဲ့တွေတင်ပြတာကိုကန်တာလိုက်ဖွဲ့စည်းထားတဲ့အစုအဖွဲ့များကစစ်စစ်ပြီး UPDJC ကအတည်ပြုခဲ့တဲ့အချက်တွေသာဖြစ်ပါတယ်။တင်ပြချက်တွေကိုအခုလက်ရှိဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးပယ်ချခံရတာကိုလည်းတိုင်းဒေသကသိမကျေနပ်ပါဘူး။ပြည်နယ်တိုင်းအလိုက်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးတိုင်းဒေသကိုပိုင်ပြဋ္ဌာန်းခွင့်စတဲ့အဓိကအချက်တွေကိုတော့နိုင်ငံတော်ကအစုပြုခဲ့ခြင်းသာဖြစ်ပါတယ်။သို့တော်လည်းပဲပြည်ထောင်စုကခွဲမထွက်ဖို့ပြန်အလှန်ကတိပေးဖို့လိုတယ်ဆိုတဲ့ကိစ္စမှာတော့တိုင်းဒေသကိုယ်စားလှယ်တော်တော်များများကသဘောမတူလို့ကြပါဘူး။ဒါအပြင်38ချက်ထက်ကအများစုဟာလက်ရှိဖွဲ့စည်းပုံပေါ်ပြပြီးအချက်တွေကိုထက်မှန်အတည်ပြုတဲ့သဘောသာဖြစ်နေပါတယ်။အခုအစုအဖွဲ့တွေကတင်ပြတာကို UPDJC ကအတည်ပြုပြီးတဲ့နောက်ဆက်လက်ဆွေးနွေးခွင့်မပြုခဲ့ပါဘူး။အခုရှိနေတဲ့ညီညာရေးဖြစ်စဉ်စစ်တိုးနိုင်ဖို့အတွက် UWSA ဝတ်တပ်ဖွဲ့ဟာအဓိကကြနေပါတယ်။ဒီဖြစ်စဉ်မှာသူတို့ပါလာခြင်းအပြင်အကျိုးရောက်တာတဲ့အကျိုးပူများလိမ့်မယ်ဆိုပြီးဆွေးဆောင်နေမယ်ဆိုရင်တော့ညီညာရေးဖြစ်စဉ်ဟာတိုးတက်မှုစီးကြလာရရှိလာနိုင်ပါတယ်။လွယ်မဲ့ကိစ္စတော့မဟုတ်ပါဘူးတရုတ်အပေါ်မှာအများကြီးမူတည်နေတယ်လို့យေတာထားပါခင်ဗျာ
မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်ခီးရှေကြီးကိုဆက်ပြီးရှောက်အောင်မယ်ဆိုတဲ့ဆောင်းပါးကိုမေလ31ရက်နေ့ထုတ် Global Times မှာတွေ့ရပါတယ်တနင်္ဂနွေလုံးတိုင်းတန်နဲ့အပြစ်ခတ်ရစစ်နိုင်မှုအချိန်လုံးမှာဖြစ်ပေမဲ့အခုကျင်းပခဲ့တဲ့ဒုတိယကြိမ်ပင်လုံညီလာခံကိုမြောက်ပိုင်းလက်နက်ကိုင်9ဖွဲ့တက်ရောက်ခင်တာဟာတရုတ်ရဲ့ကြိုးစားမှုကြောင့်ပါတယ်ဒါပေမဲ့တိုင်းဒေသလက်နက်ကိုင်တွေလက်မှတ်မထိုးကြတာဟာတိူပေါ်မူတည်နေတဲ့ဆိုရယ်ဝေဖန်မှုတွေတွေ့ခဲ့ရပြီးကိုရှုခဲ့တဲ့မိကိုပြန်ပြီးနှိမ့်မှုလက်မှတ်မထိုးဘဲကျန်းနေတဲ့တိုင်းရင်းသားအဖွဲ့တွေဟာအရင်ကတိူမှာအခြေစိုက်တဲ့အခုပြိုကွဲသွားပြီဖြစ်တဲ့ဗမာပြည်ကွန်မြူနစ်ပါတီရဲ့လက်ကျန်တွေမှသူတို့ကိုတိူကပံ့ပိုးပေးနေတာတွေရပ်ပစ်ဖို့တောင်းဆိုခဲ့ပါတယ်တဲ့ဒါပေမဲ့တိူဟာအရင်ကအာရှဒေသတွေကကွန်မြူနစ်ပါတီတွေကိုအားပေးခဲ့ပေမဲ့အခုအပြောင်းလဲတွေနဲ့တကားဖွင့်သွားတာကျင့်သုံးနေပြီဖြစ်ပြီးတကယ်တမ်းပြောရရင်မြန်မာပဋိပက္ခဟာတရုတ်အရင်းခံမဟုတ်ဘဲဗြိတိသျှကိုလိုနီနယ်ချက်ရဲ့သွေးခွဲအုပ်ချုပ်မှုကြောင့်လို့အဖြစ်တင်ပါတယ်။နိုင်ငံရေးစီးပွားရေးနဲ့ယဉ်ကျေးမှုဩဇာကြီးတဲ့အိန္ဒိယချင်းနိုင်ငံနည်းနဲ့တရုတ်ကမြန်မာတိုင်းဒေသလက်နက်ကိုင်တွေကိုပေးယူရတဲ့အတွက်အသုံးချစရာမလိုပဲနှစ်နိုင်ငံစလုံးကောက်မှုတည်ငြိမ်မှုကိုပဲလိုချင်ပါတယ်တဲ့။ မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးဟာအမျိုးသားရေးဝါဒနဲ့အဓိကသက်ဆိုင်နေတာဖြစ်ပြီးတကယ်ဆိုရင်စစ်တပ်တစ်ခုတည်းရှိရမယ်ဆိုတဲ့မူနဲ့လွှတ်တော်မှာစစ်တပ်တမသားရှိနေတာကိုလက်မခံနိုင်တဲ့တိုင်းဒေသတွေရဲ့ဒီတက်မတော်ကိုအယုံကြည်မဲ့တဲ့ကိစ္စကအခုကျင်းပခဲ့တဲ့ဒုတိယပင်လုံညီလာခံမှာအဓိကဆွေးနွေးကြတဲ့ပြဿနာပါတယ်NLD မှာအာဏာအပြည့်မရှိဘဲစစ်တပ်နဲ့ဘျူရိုကရက်တွေစီမှသာအာဏာရှိနေသေးတဲ့မြန်မာနိုင်ငံအတွက်အပြောင်းအလဲဟာရှေ့မတိုးနိုင်ပဲဖြစ်နေချိန်မှာမြန်မာအရေးကျွမ်းကျင်သူတွေအနေနဲ့အနောက်တိုင်းနီးပြူဟာတုံ့တက်သူတွေနောက်မျက်စိမှိန်လိုက်မနေပဲအနားရောက်နေပြီဖြစ်တဲ့တရုတ်ရဲ့ပိုလန်မှာတစီမံကိန်းမှာအဖွဲ့တွေအားလုံးဒီအခွင့်အရေးကိုလက်မလွတ်ကြဖို့တရုတ်ပြည်သူနေစဉ်သတင်းစာအက်ဒီတာတဦးဖြစ်တဲ့ဆောင်းမရှင်တင်ချန်းကတိုက်တွန်းထားတာပါ
ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေနားဆင်ရပြီးအခုတခါတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်အခုတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ကြပါပြီဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ရှင်
ဒီနေ့မြတ်တွေ့တင်ပြမယ့် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်ရဲ့အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ကျင်းပပြီးသီးခဲ့တဲ့21ရာစုပင်လုံဒုတိယအကြိမ်ကြီးလာကဟာညဉ့်ဉန်းကြီးအတွက်အကောင်းဘက်ကိုရွေးစေခဲ့တယ်လို့ကျင်းပပွဲကိုတက်ရောက်ခဲ့သူတွေကပြောနေချင်းပါပဲမတက်ရောက်ပဲနေခဲ့သူတွေကတော့ညီလာခံရဲ့အခြေခံအားနည်းချက်တွေလိုအပ်ချက်တွေကိုထောက်ပြနေပါတယ်နှစ်ဖက်ရဲ့သဘောထားအမြင်တွေကိုချင့်ချိန်စဉ်းစားနိုင်ဖို့အတွက်ညီလာခံတက်ရောက်ခဲ့သူပို့အိုအမျိုးသားလွတ်မြောက်ရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ထွန်းတက်ရောက်ဖို့ညှင်းဆန်ခဲ့တဲ့ UNFC အတွဲဘက်အတွင်မှဦးထွန်းစော်တို့နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်တင်ပြထားပါတယ
်ဦးထွန်းစော်တို့ကအဲဒီအစည်းအဝေးကိုမတက်ဘူးခွန်မြင့်ထွန်းတို့ကအစည်းအဝေးကိုတက်တယ်အဓိကအဖြစ်ဘာကွာတဲ့ခင်ဗျညှင်းချမ်းရေးလိုလာတဲ့နေရာမှာတော့အတူတူဖြစ်ပါလိမ့်မယ်ဆိုတော့ဒီညီလာခံကိုတက်တာမတက်တာဘာကြောင့်ကြွားရလဲဆိုဦးထွန်းစော်နဲ့ဆက်ပြောပါခင်ဗျာ
ကျွန်တော်တို့ဒီ21ရာစုပင်လုံညီလာခံဆိုတာဒီ NCA ပေါ်မှာအခြေခံပြီးလောက်တာဖြစ်ပါတယ် NCA မှာအားလုံးပါဝင်ရေးဆိုတဲ့အခြေခံမှုရှိတယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအားလုံးသူတွေကပါဝင်ပြီးတော့မှသွားရမယ့်ဖြစ်စဉ်ဖြစ်တယ်ဆိုအခြေခံအားဖြင့်ကတော့ကျွန်တော်တို့ဒီပေါ်မှာယက်တည်တာဖြစ်ပါတယ်ဒါမဲ့ညီလာခံကိုတက်ရောက်ရေးမတက်ရောက်ရေးကတော့ NCA လက်မှတ်ရေးထိုးခြင်းမထိုးခြင်းအပေါ်မှာမူတည်သွားတဲ့အခါကျတော့ကျွန်တော်တို့က NCA ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်ကြီးနိုင်ဆွေးနွေးနေတဲ့ဖြစ်စဉ်မှာပဲရှိပါသေးတယ်ဆိုအဲ့ဒီအနေထားအောက်မှာကျွန်တော်တို့ကိုပါဝင်မှုအခွင့်အလမ်းနဲ့တန်တူရည်တူရှိမှုပေါ့နော်နောက်ပြီးတော့မှဆွေးနွေးဆုံးဖြတ်ပိုင်ခွင့်တို့ဘာလို့မရှိတဲ့အပေါ်မှာကျွန်တော်တို့မတက်ရောက်နိုင်တဲ့အနေအထားကိုရောက်သွားတာဖြစ်ပါတယ
်ဟုတ်ကဲ့ခွန်မြင့်ထွန်းတို့ဘာကြောင့်တက်တယ်လဲနောက်ပြီးတော့ဦးထွန်းစောတို့မတက်တဲ့အပေါ်မှာဘယ်လိုပြောလို့ပါလဲခင်ဗျာ
အခုဒီဒုတိယကြိမ်အစည်းအဝေးမတက်ရောက်ဖြစ်တဲ့အချိန်ကတော့ကျွန်တော်တို့နားလည်ထားတာကတော့ငြိမ်းချမ်းကော်မရှင်နဲ့
DNC နဲ့ညှိနှိုင်းတဲ့အခါမှာအချို့သောလိုအပ်ချက်တွေရှိအောင်မယ်အဲ့ဒီအပေါ်မှာဘယ်မတရားနိုင်နေတာဖြစ်တယ်အချို့သောကြီးပွားလာရေးဆိုင်ရာအထက်ကစသဖြင့်ပေါ့လေပြီးတော့နောက်ကဒီ USC ဘက်ကတောင်းဆိုချက်အချို့အဲ့ဒီအပေါ်မှာညှိနှိုင်းဖို့အတွက်ဆက်လက်ညှိနှိုင်းနေစေပဲရှိတာကိုပဲကျွန်တော်တို့ကသိကြပါတယ်ဟိုဒုတိယကြိမ်20ရာစုပြည်လုံးညီလာခံအစည်းအဝေးကျင်းပတဲ့အပေါ်မှာတော့ FA လမ်းကြောင်းအတိုင်းသာသွားနေတာဖြစ်တဲ့ကြောင့်မူလို့ VSC ဖွဲ့စည်းကြဒီပုံမှာကန့်ကွက်တယ်ရေလို့ကျွန်တော်အဲ့လိုတော့အားလည်းထားတာမရှိပါဘူး။လက်ဆက်တဲ့စစ်ပေးလိုက်ညီလာခံရဲ့သဘောထားတွေဒီဖွဲ့စည်းမှုတွေကတော့ဒီ SCCT မှာပါဝင်ဆဲကြတဲ့ VSC ဖွဲ့စည်းမှုအားလုံးပေါ့လေကျွန်တော်ဒီ NCA လက်မှတ်ရေးထိုးတဲ့လူရောမရေးထိုးတဲ့လူရောအားလုံးကတော့ဒါကျွန်တော်အတူတူကအတည်ပြုခဲ့တဲ့ NCA ပြဋ္ဌာန်းချက်ရကျင်းပကြတာဖြစ်ပါ
တယ်။ဟုတ်ကဲ
့။ဒီအခုသွားနေတဲ့ဒီ NCA ဆိုတာကတော့ငင်းငင်းချစ်တင်တစ်ခုလုံးကိုအပြေရှာဖို့အတွက်ဒါဂိတ်ပေါက်ဖြစ်ပါတယ
်အဲ့တော့ဥထုံးစောတို့ UNFC NC ကိုလက်မှတ်မထိုးတဲ့လူတွေအနေနဲ့ဒီ NCA လမ်းကြောင်းတိုင်းဆက်သွားမယ်ဆိုတော့အခုနောက်ဆုံးပေါ်ထွက်လာတဲ့ညီလာခံရဲ့ရလတ်အပေါ်မှာဘယ်လိုသုံးသပ်လို့ရလဲ
ဟုတ်ကဲ့အခုမနေ့ကကျွန်တော်တို့ဒီ38ချက်အတီးပြူလက်မှတ်ရေးထိုးလိုက်တာတွေ့ပါတယ်အဲ့ဒါကိုပြည်ထောင်စုသဘောတူစာချုပ်ရဲ့စိတ်ပိုက်တစ်ခုအနေနဲ့အပိုင်း1အနေနဲ့မှတ်ယူကြတာတွေ့ပါတယ်ဆိုကျွန်တော်တို့မြင်တာကတော့ဒါကတော့အင်အားစုအလုံးရဲ့เนาะသဘောထားထက်တူကြမှုမရှိဘူးပေါ့เนาะနောက်ပြီးတော့မှညီလာခံကိုတက်ရောက်နေတဲ့အစုဖွဲ့အသီးသီးအထက်မှလည်းပဲကြီးကြီးလေးလေးမရှိတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီရေဘူးရခြုံပြီးပြောမယ်ဆိုလို့ရှိရင်เนาะအဲ့ဒီ38ချက်ကတော့ညီလာခံကိုတက်ရောက်နေတဲ့เนาะလက်မရေးထိုးကြတဲ့အစုအဖွဲ့တွေကိုပဲကိုစားပြုတဲ့အနေထားပဲဖြစ်ပါတယ်တတိုင်းပြည်လုံးကိုလွှမ်းခြုံတဲ့အနေထားတော့မရှိဘူးလို့ကျွန်တော်တို့အဲ့လိုသုံးသပ်မိပါတယ
်ဆိုတော့အခု NCA ကိုလက်မှတ်မထိုးတဲ့ဘက်ကပေါ့လေအခုညီလာခံကိုမတက်ခဲ့တဲ့ဘက်ကရောဆက်လက်ပြီးတော့ပါဝင်နိုင်မဲ့လမ်းကြောင်းရောရှိပါရဲ့လားကြီးရော
ဟုတ်ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့အတွက်သဘောထားရှိပြီးဖြစ်ပါတယ်အဲ့ဒီအတွက်လည်းပဲကျွန်တော်တို့က NCA လက်မှတ်ရေးထိုးနိုင်ရတဲ့ကျွန်တော်တို့အဆိုပြုချက်6ချက်အစိုးရနဲ့ညှိနှိုင်းနေတာတစ်နှစ်ကျော်ရှိပြီးဖြစ်ပါတယ်ဆိုတော့အဲ့ဒီဆွေးနွေးမှုအတိုင်းပဲကျွန်တော်တို့ဆက်သွားမယ်ဆိုတဲ့သဘောထားပဲရှိပါတယ
်အဲ့ညှိနှိုင်းမှုပြေလည်နိုင်မဲ့အလားလားရှိပါလားမပြေလည်ရင်ရော
ဒါကတော့ဒီတက်မတော်နဲ့အစိုးရရဲ့နော်သဘောထားပုံမှာမူတည်ပါလိမ့်မယ်ကျွန်တော်တို့ကတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်မယ်မြန်မြန်ဆန်ဆန်နဲ့ကျွန်တော်တို့တိုက်ပြီးပြည်ပြင်ပြောင်းလဲရေးပြန်လည်တည်ဆောက်ရေးကိုလုပ်နိုင်ဖို့အတွက်ဆိုလို့ရှိရင်တော့အားစုအားလုံးပါဝင်တဲ့တန်းတူညီတူရှိမှုပုံမှာအခြေခံပြီးတော့မှဒါဆွေးနွေးနိုင်တဲ့အခင်းကျင်းတွေကိုဖန်တီးရမှာဖြစ်ပါတယ်ဆို NCA ပုံမှာအသေးကန်ပြီးမှပေါ့နော်ကျွန်တော်တရေသေးရက်နေမယ်ဆိုရင်တော့ဒါအခက်အခဲကြုံနေရအောင်ပဲသဘောတော့ရှိပါတယ
်ဟုတ်ခွန်မြင့်ထွန်းတို့ရဲ့သဘောထားကိုလည်းကြားလိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့သူတို့ကိုကျင်းမပါဘဲနဲ့အရင်ပြောထားတဲ့အတိုင်းပဲဆက်ပြီးသွားနေရမယ်ဆိုရင်သူတို့ပါဝင်ရခက်မယ်လို့ဆိုပါတယ်ဆိုတော့သူတို့မပါဝင်ရင်လည်းဆက်သွားမှာလားခင်ဗျာ
ဒီ UFC ကဒီ NCA လမ်းကြောင်းပေါ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးညှိနှိုင်းတဲ့ကိစ္စရပ်ပေါ်မှာကတော့ကျွန်တော်အထူးပြုပြီးတော့ပြောစရာမရှိပါဘူးဒါကတော့ NCA အကောင့်တွေပေါ်တဲ့အခါမှာသူအပ်တဲ့လူအပ်ချက်တွေကိုအော်ကြီးနိုင်ဆွေးနွေးကြတာဖြစ်ပါတယ်အခုဒုတိယပင်လုံစည်းဝေးရနေပြီးတော့မှထွက်ပေါ်လာတဲ့ရက်လက်တွေကတော့ကျွန်တော်တို့ကအစုဖွဲ့များကိုကြားပြုပြီးဆွေးနွေးကြပြီးတော့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အားလုံးပါဝင်မှုအခြေခံပေမဲ့လို့အခုအားလုံးသောအဖွဲ့စည်းတွေတော့မပါဝင်နိုင်သေးဘူးသို့တော့အားလုံးလက်ခံနိုင်မဲ့မှုတွေကိုကျွန်တော်တို့ဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဆုံးဖြတ်ချက်တွေဟာလက်မှတ်ထိုးတဲ့လူမထိုးတဲ့လူပါဝင်ခဲ့တဲ့အခုမိုင်းကြိုင်အစည်းအဝေးပေါ့လေနောက်ဆုံးမိုင်းကြိုင်အစည်းအဝေးမှာအတည်ပြုထားတဲ့မူတွေအခြေခံတွေသဘောထားတွေပဲကျွန်တော်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်အကြီးအကျုံးချာအာဏာဟာနိုင်ငံသားတွေကဆင်းသက်ရမယ်။တိုင်းသားလူမျိုးတိုင်းဟာနိုင်ငံရေးစီးပွားရေးလူမှုရေးပါဝင်အားလုံးမှာမိမိတို့ရဲ့ပြဋ္ဌာန်းခွင့်တွေဟာဒဏ်တို့ရည်ရွယ်ရှိရမယ်။ဒီအချက်တွေကတော့ကျွန်တော်တို့ဒီမိုင်းကြိုင်ရန်ခိတ်ပြီးစီးပွားရေးပါဝင်တိုင်းသားတွေညီလာခံအဆက်ဆက်မှာကျွန်တော်ဆုံးဖြတ်ခဲ့တဲ့အချက်တွေဖြစ်ပါတယ်။အားလုံးလက်ခံပြီးသားဖြစ်ခဲ့တဲ့မူတွေကျွန်တော်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်လည်းသဘောတူတာတွေတွေ့ပါတယ်ကျွန်တော်ဥပမာအဖြစ်ဒီနယ်တိုင်းဒေသကြီးတွေကိုတရားစီရင်ရေးဥပဒေပြုရေးအထူးရေးအနာတွေကိုပြအပ်မယ်ဘာညာဆိုတာတွေတော့စာထဲမှာရေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်ကလက်ခံနိုင်တဲ့အစိတ်ပိုင်းဖြစ်ပါတယ်ဥထွန်းတော်ဘယ်လိုသဘောပါလဲဒီချက်
လူမျိုးစုအလုံးကိုကိုစားပြုတယ်လို့ပြောဖို့ခက်ပါတယ် SC လက်မှတ်ရေးထိုးထားတဲ့ဖွဲ့ချစ်ဖွဲ့ထဲမှာကိုနှစ်ကပေါ့နော်ဒီ RCSS နဲ့ ALB ဆိုလို့ရှိရင်အမျိုးသားအချင်းနိုင်ငံဆွေးနွေးဖွဲ့တွေမလုပ်ရသေးပါဘူးအဲ့ဒါကြောင့်သူတို့ကပြည်သူလူထုရဲ့သဘောထားကိုမယူနိုင်ခဲ့ဘူးပေါ့နော်ဆိုတော့တက်တဲ့အဖွဲ့အစည်းတွေကသူတို့ရဲ့လူမျိုးတွေလူထုတွေကိုကိုစားပြုပြီးမှနော်ပြောဖို့အတည်ပြုဖို့ဆိုတာသူတို့မှအခက်အခဲရှိတယ်ဆိုတဲ့ဥစ္စာကျွန်တော်တို့ညီလာခံတစ်ချောင်းလုံးမှတက်ရောက်ခဲ့တဲ့ပုံကကျွန်တော်တို့သိရှိရတယ်ပေါ့လေဆိုတော့နောက်ဆုံးအတည်ပြုမှုပုံစံလှုပ်သွားတဲ့ပုံစံကတော့
အစုအဖွဲ့ကိုစားပြုပြီးမှလှုပ်သွားတယ်ဆိုရင်တက်တဲ့ရအဖွဲ့ကြီးတွေအနေနဲ့တော့ဒါသူ့ရဲ့လူထုနဲ့လူမျိုးကိုကိုစားပြုသလားဆိုတာသူတို့ကိုယ်တိုင်လည်းပဲဒါဖြေချနိုင်ခြင်းမရှိပါဘူးအဲ့ဒါကြောင့်ဒါကတော့ရှင်းပါတယ်လူမျိုးအားလုံးကိုကိုစားပြုတယ်လို့ကျွန်တော်တို့ပြောလို့မရတဲ့အနေအထားရှိပါတယ်
အဲတကယ်တမ်းအလုပ်ဖြစ်မယ်တကယ်တမ်းညီညာရေးဖော်ဆောင်နိုင်မယ်လို့ဆိုရင်အဲ့ဒါခေါင်းဆောင်တွေကဆွေးနွေးဆုံးဖြတ်လို့မဖြစ်နိုင်ဘူးလားခင်ဗျာအဲ့ဒါကိုထွန်
းအဓိကတော့ဒီကျွန်တော်တို့ NCA အခြေခံပြီးဖြစ်လာတဲ့ဖြစ်စဉ်ပေါ်မှာမူတည်ပါတယ် NCA မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရှိပါတယ်မူပေါင်းမှာသူကသက်ဆိုင်ရာလူမျိုးအလိုက်အကြောင်းအရာလိုက်ဒေသအလိုက်အကျင့်ပါရတဲ့ဒီဆွေးနွေးပွဲတွေရှိပါတယ်အဲ့ဒီပေါ်မှာမူတည်ပြီးမှသူတို့ရဲ့သက်ဆိုင်ရာပြည်နေနဲ့လူထုနဲ့เนาะအဲ့ဒါအပေါ်မှာကိုစားပြုမှုကိုသူတို့ကယူတာဖြစ်ပါတယ်အကေ၍များကျွန်တော်တို့ကအဲ့ဒီလိုမူပေါင်းမှာမပြတ်ထမ်းပဲနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကြားထဲမှာပဲဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့เนาะအတိုင်းပြည်ရဲ့အကြီးအကဲတွေကြားထဲမှာဆွေးနွေးညှိနှိုင်းဖလှယ်လို့เนาะပြည်လေရင်ဒါပြီးသွားနိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့အခုအနေအထားကအားလုံးပတ်ဝန်းကျင်ပေါ်မှာခြေခံပြီးသွားတာဖြစ်ပါတယ်အားလုံးပတ်ဝန်းကျင်ဆိုဒီမှာကျွန်တော်တို့ကလူထုလေးပါပါတယ်အဲ့ဒါကြောင့်ဒီ civil society တွေပတ်ဝန်းသင့်ပတ်ဝန်းထိုက်သူတွေအဲ့ဒီမှာထည့်ထားတာဖြစ်ပါတယ်။ဆိုတော့အဲ့ဒါကြောင့်ဒီလိုမျိုးအားလုံးပတ်ဝန်းနိုင်တဲ့အနေအထားကိုမဖော်ဆောင်နိုင်သမျှကာလပတ်လုံးကတော့အဲ့ဒီအခင်းချင်းကထွက်ပေါ်လာတဲ့ရလက်ဟုသမျှဟာအားလုံးကိုကိုယ်စားပြုတွေလို့ပြောလို့မရတဲ့ရှင်နေအနေအထားပဲဖြစ်တယ်လို့ကျွန်တော်အဲ့လိုနားလေပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညမှာကျွန်တော်ရဲ့သဘောထားအမြင်ထောက်ပြချင်တာတစ်ခုနဲ့ဆက်ပြီးတော့ခွန်မြင့်ထွန်းကိုပြန်ပေးပါစေ။ခုနကပြောတဲ့အနာ၃ရက်လုံငိုတာပြီးနေတိုင်းဒေသကြီးတွေကိုလူမျိုးစုတွေလက်ထက်ကိုအနှစ်မဲ့ပေါ့ဗျာအကြံပြင်းနိုင်ငံရေးအပြင်ဒါသိအရေးကြီးတဲ့အချက်ပါဒီလိုအနှစ်နာတော့ဟုတ်ပြီဒါပေမဲ့အဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းရောလူထုစန္ဒနဲ့အညီရွေးကောက်တင်မြှောက်ခွင့်ရှိမလားဘ ਹੁ ကပဲခန့်အပ်နေမလားစသဖြင့်အစိုးရအဖွဲ့တို့ဝန်ကြီးချုပ်တို့စတာကိုအဲ့ဒါကောသဘောတူညီမှုပဲလို့ရခဲ့ကြပါတယ်ခင်ဗျာခွန်မြင့်ထွန
်းအကျွန်တော်တို့ကတော့အခုအရင်ဆုံးကြီးမှာတော့အထက်အကြဆုံးမူတွေကိုကျွန်တော်ဒါညှိနှိုင်းခဲ့ကြတာဖြစ်ပါတယ်ဖယ်ရယ်ဆိုတာတော့အားလုံးလက်ခံပြီးတာဖြစ်ပါတယ်ဒီကြောင့်မို့လို့ဒီပြည်တော်စုနဲ့ဒီပြည်နယ်များကြားအနာကိုယ်ယုံမှုနဲ့ပတ်သက်ရင်တော့ဖယ်ရယ်ရဲ့အခြေခံမူတိုင်းပေါ့လေဟိုပြည်တော်စုအစိုးရကနေပြီးတော့ဒါတိုင်းပြည်နယ်မှာရှိတဲ့အုပ်ချုပ်တဲ့အကြီးအကဲတွေကိုဖြုတ်ပြစ်တာမျိုးခန့်အပ်တာမျိုးမဟုတ်ဘဲနဲ့သက်ဆိုင်ရာပြည်နယ်တွေကပဲမိမိတို့အုပ်ချုပ်ရေးအကြီးအကဲကိုခန့်အပ်တောင်းပေးတာမျိုးဒါကတော့အခြေခံကတော့ရှိထားပြီးသားဖြစ်ပါကျွန်တော်ဖယ်ရယ်မူအခြေခံပြီးညှိနှိုင်းနေတာဖြစ်တဲ့အဲ့ဒီအခြေခံပဲဖြစ်အောင်ပဲကျွန်တော်တို့ကဆက်လက်ကြိုးပမ်းရမှာဖြစ်ပါတယ်နောက်တော့အားလုံးပါဝင်ရေးမှုနဲ့အားလုံးလက်ခံနိုင်တဲ့မှုများဆိုတာကတော့ဒါဆက်ဆက်ပါလေကျွန်တော်တို့အားလုံးပါဝင်နိုင်အောင်ကျွန်တော်တို့ကြိုးစားကြရမယ်အားလုံးကမပါဝင်နိုင်သေးပေမဲ့လို့ဒီ NCO ကျွန်တော်လက်မှတ်ရေးထိုးပြီးတဲ့အခါမှာ NCO ရဲ့အာဏာသက်ရောက်မှုအရဒီငြင်းငြင်းဖြစ်စဉ်ကိုတော့ကျွန်တော်ပေါ်ဆောင်နေကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ခွန်မြင့်တော့ကျွန်တော်တခုဆက်မိနေတာအဲ့တော့အားလုံးပါဝင်နိုင်လာအောင်အဓိကတာဝန်ရှိတဲ့အစိုးရနဲ့တက်မတော်ဘူးကခင်ဗျားတို့တိုင်းရင်းသားအင်အားစုတွေအနေနဲ့ဘယ်လောက်ထိနားချနိုင်ပါသလဲဘယ်လောက်ထိဆွဲဆောင်ဖို့ကြိုးပမ်းကြပါသလဲဘယ်လောက်အောင်မြင်နိုင်မဲ့အလားအလာရှိပါလဲဒီကအ
ဲအဲ့ဒါကတော့ကျွန်တော်တို့ဒီအခု NCO လက်မှတ်ရေးထိုးထားတဲ့ရှစ်ပွဲအနေနဲ့ကတော့အစိုးရအလှတ်တော်တက်မတော်များနဲ့ဒီအခုကျွန်တော်တို့လက်မှတ်မြေထိုးတဲ့ညီတော်များကြမှာကျွန်တော်တို့ကတော့ပေါင်းကူတတားအနေနဲ့ပေါ့ဒီနှစ်ဖက်အနှင်းခံပြီးတော့ကျွန်တော်ဆောင်ရွက်နေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးဦးထွန်းစောမြင်ကျင်ပါတယ်အနာဂတ်ညီညာရေးအလားအလာကိုဥထွန်းစောဘယ်လိုမြင်ပါလဲဒီလိုပုံနဲ့ပဲခက်ခဲခင်းဖြစ်နေကြမလားတစ်ချိန်ချိန်မှာပေါင်းစည်းပြီးတော့အားလုံးပြည်သူလူထုအားလုံးမျှော်လင့်တဲ့အတိုင်းတညီတညွတ်ထက်ဖြစ်လာနိုင်လို့ထင်ပါလားဥထွန်းစော
ကျွန်တော်မြင်တာကတော့ဒီအတိတ်ကကွဲပြားနေတာကတော့သိတာနေတာကတော့တက်မတော်ရဲ့ရည်တည်ချက်သဘောထားဖြစ်ပါတယ်တက်မတော်ရဲ့ရည်တည်ချက်သဘောထားကတော့ပြောင်းလဲမှုမရှိဘူးပေါ့နော်အဲသူကဒီအသေးစုတ်ကင်ထားတဲ့ပုံစံမျိုးရှိပါတယ်အဓိကပြောချင်တာကတော့ပါလဲဆိုတော့သူကတော့တိုင်းပြည်ရဲ့အခြေခံပြဿနာဖြစ်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုဖွဲ့စည်းပုံအခြေခံဥပဒေပြဿနာဖြစ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုသူကပြောင်းလဲလို့တဲ့စိတ်ဆန္ဒကမရှိသေးတာကိုကျွန်တော်တွေ့ရတယ်။ဆိုဒီလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲလို့တဲ့နော်ဆန္ဒမရှိသမျှကာလပတ်လုံးကတော့ဒါငြင်းချင်ရင်နဲ့ထက်တူကျနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်တော့အလန့်ဝေးနေဦးမယ်လို့ကျွန်တော်မြင်ပါတယ်။အဓိကအပြင်းကတော့တက်မတော်ဘက်မှာနေပြီးတော့နိုင်ငံရေးဆန္ဒဒီထက်ပိုပြီးတော့မှတက်လာဖို့လိုတယ်။ပြောပြောပြောင်းပြောင်းနဲ့သဘောထားကြီးစွာနဲ့ပြုပြင်ပြောင်းလဲရေးကိုလုပ်မယ်ဆိုလို့ရှိရင်တော့အားလုံးအသိပညာနဲ့အနေထားမှာရှိတယ်လို့ကျွန်တော်တော့အဲ့လိုရိုးရိုးရှင်းရှင်းပဲမြင်ပါတယ
်။ဟုတ်ကဲ့။ဥကွန်မြင်ထွန်းရဲ့နောက်ဆုံးမျှော်လင့်ချက်ကိုလည်းပဲခက်ချင်းချင်းပြောပြပါခင်ဗျာ
။အလုပ်ကိုအတူလက်တွဲလုပ်နိုင်ဖို့တော့လိုပါတယ်။ကျွန်တော်တို့ဒီဆွေးနွေးခဲ့တဲ့အတွေ့အကြုံတွေရပါလိမ့်။အထူးအဖြစ်တော့တက်မတော်ဘက်ကခုနကကိုတွန်းစောပြောသလို2008ခုနှစ်ပေါ်အခြေခံဥပဒေမူတည်ပြီးတော့မှသူတို့ရဲ့ရည်တည်ချက်တွေထောက်ကန်ထားမှုတွေရှိပါတယ်သို့တော့အခြေအနေတွေပေါ်မှာမူတည်ပြီးတော့သူတို့ဘက်ကပြောင်းလဲမှုတွေလည်းဒီအကြီးအကဲမှာတော့ရှိခဲ့တယ် လက်တွေ့မှာအတူတကွဆွေးနွေးညှိနှိုင်းနိုင်မယ်အခင်းကျင်းတရားကတော့ပြို့လို့အပ်ပါတယ်ဒါမှကျွန်တော်တို့ရဲ့ပြည်တော်စုကိုကျွန်တော်တို့တိုက်ပွဲတွေနဲ့မထူထောင်ပဲနဲ့ဆွေးနွေးပွဲတွေနဲ့ပြုလုပ်နေမှာဖြစ်ပါတယ်
27ပင်လုံးဘလောက်ထိခီးပေါက်ခဲ့တယ်လဲဆိုတာကိုဦးကျော်စံသာဆွေးနွေးတင်ပြခဲ့တာပါအခုတော့သူယုံကြည်အကဏ္ဍဖြစ်ပါတယ် New Myanmar Foundation အဖွဲ့ကအစီအစဉ်ညွှန်ကြားရေးမှူးကိုတင်မောင်ထွေးရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးဖြူစီစဉ်တင်ဆက်တာပါ
ကပရိုဂရမ်ဒါရိုက်တာမြန်မာဖောင်ဒေးရှင်းမှာအလုပ်လုပ်ပါတယ်လက်ရှိကျွန်တော်အမေရိကန်နိုင်ငံကျွန်တော်တို့ဝါရှင်တန် DC မှာဆိုရင်ကျွန်တော် American Council for Young Political Leaders အဖွဲ့အစည်းမှာ Fellowship ကိုကျွန်တော် White Series Program နဲ့ကျွန်တော်ဆင်းနေပါတယ်ဒီနေရာမှာကျွန်တော်ဒီယုံကြည်ရာကဏ္ဍမှာကျွန်တော်ပြောလို့ချင်တာကအထူးသဖြင့်ကတော့ကျွန်တော်တို့ကျွန်တော်နဲ့အတူ Young Political Leader တွေ Young ကျွန်တော်တို့လူငယ်အပိုင်းအဝိုင်းတွေကိုအဓိကထားပြီးပြောချင်ပါတယ်အတိဒီလိုမျိုးပြောရမှာ၃ချက်ကအဓိကထားပြီးပြောချင်ပါပထမချက်ကပညာရေးပါကျွန်တော်တို့လူငယ်တွေမှာလိုအပ်နေတဲ့အကြောင်းအရာတစ်ခုကပညာရေးပါပဲဘာကြောင့်ပညာရေးကိုအဓိကထားပြောလဲဆိုတော့ကျွန်တော်တို့ပညာရေးတစ်ခုမရှိတဲ့ခါကျရင်အမှားအမှန်ခွဲခြားမှုကအရင်နေပါတယ်ဒါကတော့ကျွန်တော်ပြောစရာမလိုပါဘူးပညာရေးနဲ့ဆက်လက်ပြီးပြောချင်တာကတော့ကျွန်တော်တို့အင်္ဂလိပ်စာကိုအဓိကလုပ်စေချင်တာပါကျွန်တော်တို့နိုင်ငံရေးတစ်ခုကိုစပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့ပြည်တွင်းနိုင်ငံရေးရှိသလိုပြည်ပနိုင်ငံရေးတွေလည်းလေ့လာရပါတယ်။အဲဒီအတွက်ကိုပြည်ပနိုင်ငံရေးကိုနားလည်ဖို့အတွက်ကအမြဲတမ်းအချိန်နဲ့အမျှပြောင်းလဲနေတဲ့အရာတွေကိုသိဖို့ကကျွန်တော်တို့အင်္ဂလိပ်စာပတ်ထားပြီးတော့လုပ်စီခြင်းနဲ့ဒုတိယအကြောင်းအရာကတော့ကျွန်တော်တို့ participation လို့ခေါ်တဲ့ပူးပေါင်းပါဝင်မှုပါ။လူငယ်တွေအနေနဲ့အရင်ခေတ်တုန်းကလိုလက်ဖေးဆိုင်တစ်ခုထဲထိုင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အရက်ဒေသတစ်ခုလောက်ကိုကြည့်နေုံနဲ့မကတော့ဘဲနဲ့အဖွဲ့အစည်းအတိုင်းအဝိုင်းနေနဲ့အတူတကွအလုပ်လုပ်ရတဲ့ကာလတခုကိုရောက်လာပါပြီ။ဒါကြောင့်မလို့ကိုယ့်ရဲ့ပညာရေးရှာရင်ကိုယ့်အလုပ်ကံလုပ်ရင်ကိုယ့်ရဲ့အားလက်တဲ့အချိန်တွေမှာတန်ဖိုးရှိရှိနဲ့အသင်းအဖွဲ့တွေကိုဝင်ရောက်ပြီးတော့မိမိရဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့အခန်းကဏ္ဍတွေမှာတက်နိုင်သက်ဆန်းသမျှကျွန်တော်တို့စေတနာဝင်တဲ့အဖြစ်တော်၎င်းကျွန်တော်တို့အချိန်ရသလောက်ကိုဝင်ရောက်လုပ်ကံဖို့အတွက်ကိုတိုက်တွန်းချင်ပါတယ်။နောက်ဆုံးအချက်ကိုကျွန်တော်အဓိကထားပြီးတော့ပြောရမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူဝနေတဲ့အရာတစ်ခုကဒီမိုကရေစီစနစ်ကြတဲ့လူအဖွဲ့တစ်ခုကိုတည်ဆောက်ဖို့ကျွန်တော်တို့ဒီလိုတည်ဆောက်ဖို့အတွက်ကကျွန်တော်တို့ကတော့အဓိကမျှော်မှန်းတာကကျွန်တော်တို့ရဲ့လူငယ်တွေကိုပဲအဓိကထားပြီးတော့ပို့ပြီးတော့မျှော်လင့်ချက်တွေများပါတယ်နိုင်ငံတကာနိုင်ငံကဒီမိုကရေစီနိုင်ငံကိုမြေသို့ပင်ပြောင်းသွားပါစေလုံလောက်တဲ့ဒီမိုကရေစီနိုင်ငံသားတွေမရှိဘဲနဲ့ဒီမိုကရေစီစနစ်ကခိုင်မြဲမှာမဟုတ်ပါဘူးခုလိုမျိုးဖြစ်နေတဲ့ကျွန်တော်တို့ဘာသာရေးတွေမှာနိုင်ငံရေးတွေစီးပွားရေးတွေမှာတိုးတက်မှုတွေမှာကောကျွန်တော်တို့စုပ်ယုပ်မှုတွေအကုန်လုံးပါကဒီမိုကရေစီစံနှုန်းပြည့်တဲ့နိုင်ငံသားတွေရဲ့ကိုယ်စွမ်းဉာဏ်စွမ်းရှိတဲ့နဲ့ပါဝင်မှုအတွက်ကိုလူငယ်တွေမှာဒီမိုကရေစီစိတ်ဓာတ်ပြည့်စုံအောင်ပြည်သူနီတိတွေကျွန်တော်တို့ဒီမိုကရေစီစနစ်တွေစံနှုန်းတွေကိုလည်းလေးစားလိုက်နိုင်ရင်ပညာရေးစီးပွားရေးနိုင်ငံရေးတွေမှာပူးပေါင်းပါဝင်ရင်အဲ့ဒီလိုမျိုးပူးပေါင်းပါဝင်နိုင်မှုအတွက်ကိုအတွေ့အကြုံနဲ့ပညာရေးတွေကိုအစဉ်အဆက်ကြိုးစားရင်းနဲ့ခင်မီဖွံ့ဖြိုးတဲ့ကျွန်တော်တို့မြန်မာနိုင်ငံကြီးကိုဒီမိုကရေစီစနစ်နဲ့အညီတွားရောက်နိုင်မှာမဲလို့ယုံကြည်ရင်းနဲ့ဆူတောင်းလိုက်ပါတယ်ကျေးဇူးတင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရကဏ္ဍကိုနားဆင်ကြရတာပါ VOA ကညီပြီးတော့အစည်းအဝေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
စီးရီးယားနဲ့အီရတ်နိုင်ငံတွေက IS သွေးကြွတွေကိုတိုက်ဖျက်ရေးစစ်ပွဲတွေမှာတိုးတက်မှုရကြောင်းနောက်ဆုံးရအချက်လက်တွေကို American Pentagon စစ်ဌာနချုပ်ပြောခွင့်ရ Captain Jeff Davis ကမကြာခင်ကပြောကြားခဲ့ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာ American နဲ့ညွန်ပေါင်းအဖွဲ့အကြံပေးတွေက IS ကိုနှိမ်နင်းရေးစစ်ဆင်ရေးတွေကိုဆက်လုပ်နေတယ်လို့ပြောပါတယ်ထက်မြက်သောစီးရီးယားဒီမိုကရေစီတပ်ဖွဲ့များ SDF ဟာ IS တွေကိုတိုက်ခိုက်နေတဲ့လူမျိုးစုံအလွှာစုံပါဝင်တဲ့အင်အားစုဖြစ်ပြီးတော့စီးရီးယားမြောက်ပိုင်းကသူတို့ရဲ့ဇာတိမျိုးရွာတွေကိုလွတ်မြောက်အောင်ဆောင်ရွက်နေကြတာဖြစ်ပါတယ် SDF ထဲကတပ်ဖွဲ့ဝင်အများစုဖြစ်တဲ့ Syria RN ညွန့်ပေါင်းအဖွဲ့ကိုအမေရိကန်ပြည်အောင်စုကလေ့ကျင့်ပေးပြီးတော့ပစ္စည်းကိရိယာတွေထောက်ပံ့ပေးနေပါတယ်မဟာမိတ်တို့ပံ့ပိုးပေးထားတဲ့တပ်ဖွဲ့ဝင်တွေဟာစီးပီးအားမှာ IS တို့သိမ်းပိုက်ထားတဲ့နေမြေ45ရာခိုင်နှုန်းကျော်ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီနေမြေတွေကလူပေါင်းတသန်းခွဲနီးပါးကိုလွတ်မြောက်စေခဲ့ပြီဖြစ်ပါတယ်။ IS တွေကိုချိန်မုံပြီးနေမြေသိမ်းပိုက်လွတ်မြောက်စေတဲ့နေရာမှာ SDF တွေဟာဘယ်သူနဲ့မှမရှိနိုင်ဘူးလို့ Captain Davis ကပြောပါတယ်။Euphrates မြစ်ကမ်းကတပ်ကမြို့ကို SDF တို့မကြခင်ကလွတ်မြောက်စေခဲ့ပြီဖြစ်သလိုအဲ့ဒီဒေသအတွင်းစီးပီးအားနိုင်ငံမှာအကြီးဆုံးရေအားလျှပ်စစ်ဆေးရုံဖြစ်တဲ့တပ်ကရေလောင်တမန်ကိုလည်းပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒီသိမ်းပိုက်မှုနှစ်ရက်ဟာ IS တို့ Islamic နိုင်ငံတော်လို့ဆိုတဲ့ဒေသရဲ့မြို့တော်ဖြစ်တဲ့ Raqqa ကိုအဆက်ဖြတ်နိုင်ဖို့အရေးကြီးတဲ့ပြင်ဆင်မှုတွေဖြစ်ပါတယ်။အီရတ်မှာဆိုရင် Mosul အနောက်ပိုင်းကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်ဆက်လက်တိုက်ပွဲဝင်နေပါတယ်။မိုးဆူအနောက်ပိုင်းမှာ IS တို့ထိန်းချုပ်ထားတဲ့နေမြေတွေကတနေ့ထက်တနေ့ပိုးပြီးတော့ကျင်းမြောင်းလာပြီးတော့အခုခါမှာဆိုရင်အနောက်မိုးဆူမြို့ဟောင်းဒေသတဝိုက်သားကျမတို့ရယ်ဒီတိုးတက်မှုအတွက်အဓိကလှုံ့ဆော်တဲ့သူတွေက Iraq လုံခြုံရေးတပ်ဖွဲ့တွေဖြစ်တယ်လို့ Captain Davis ကဆိုပါတယ် Iraq မိုးဆူမှာကြက်ကြက်ခံနေမှုကိုထိုးဖောက်နိုင်ဖို့အတွက် Iraq လုံခြုံရေးတပ်ဖွဲ့တွေဟာဆက်လက်တိုက်ပွဲဝင်နေပါတယ်ဒီ Iraq လုံခြုံရေးတပ်ဖွဲ့တွေကိုနိုင်ငံတကာညွန်ပေါင်းအကြံပေးတွေကအကူအညီပေးနေသလိုလေကြောင်းနဲ့အမြောက်ပစ်ခတ်မှုတွေထောက်လှမ်းရေးနဲ့တည်ယူပို့ဆောင်ရေးကိစ္စတွေရေရှည်ထိရောက်စေမဲ့တင်တန်းတွေကိုလည်းပေးနေကြပါတယ်။အမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေဟာအီရတ်လုံခြုံရေးတပ်ဖွဲ့ဝင်3000ကျော်နဲ့အီရတ်ရဲတပ်ဖွဲ့ဝင်1000ကျော်တို့ကိုလေ့ကျင့်သိကြားပေးခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်သူတို့ဟာမိုးဆူးမြို့မှာကျင်းရတဲ့လူသက်လက်နက်ထောင်ချောက်တွေလက်လုံဖောက်ခွဲရေးပစ္စည်းတွေခံတပ်တွေကိုအောင်မြင်စွာဖျောက်သိမ်းနိုင်ခဲ့ပြီးဖြစ်ပါတယ်။အမေရိကန်ပြည်အောင်စုနဲ့ညွန်ပေါင်းမဟာမိတ်တွေဟာ IS တွေကိုနောက်ဆုံးအောင်ပွဲရသည့်အထိလှုံ့ဆော်နေတာဖြစ်ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တိတာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံမြို့တော်တန်တမာရပ်ကွက်တွင်ဗုဒ္ဓဟူးနေ့မနက်ပိုင်းကပြင်းထန်တဲ့ကားဘုံးထောင်ဖောက်ခွဲမှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ60သေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ဖောက်ခွဲမှုဟာနိုင်ငံသားတန်ယုံနေအစိုးရယုံနေတရှိတဲ့ခါဘူးမြို့ကဝါဇီအက်ဘာခန်ဒေသမှာဖြစ်သွားခဲ့တာဖြစ်ပြီးအနီးအနားမှာရှိတဲ့မော်တော်ယာဉ်နဲ့အဆောက်အဦအများပြားလည်းပျက်စီးသွားခဲ့ပါတယ်ဖောက်ခွဲပစ္စည်းတွေကိုတော့မိလာတဲတဲ့ထရက်ကားအတွင်းမှာတည်ဆောင်လာတယ်လို့ဆိုပါတယ်2015ခုနှစ်အတွင်းတမိုင်းဝင်သဘောတူညီမှုရရှိခဲ့တဲ့ပဲရစ်ဥရယာတီပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်အနေနဲ့ဆုံးဖြတ်ချက်ချနိုင်ဖို့နှိစက်နေပြီလို့ဆိုပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ငွင်းခွမ်ဖော့နဲ့အင်ပြူတော်မှာတွေ့ဆုံစဉ်ဒီကိစ္စနဲ့ပတ်သက်လို့ဆုံးဖြတ်ချက်ကိုမချခင်တိကျရတော့မှဖြစ်ကြောင်းဆုံးဖြတ်ချက်မချခင်မှာသူ့အနေနဲ့ဘယ်နှစ်ဖက်စလုံးကလူတွေရဲ့အတန်တွေကိုနားထောင်နေကြောင်းလဲသမ္မတထရန့်ကဗုဒ္ဓဟူးနေ့မှာပြောကြားခဲ့ပါတယ်။1980ခုနှစ်တည်းအတွင်းရှစ်တောင်အာရှတိုက်အတွင်းဂျပန်နိုင်ငံကအကြီးမားဆုံးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့အဲ့ဒီနေရာကိုတရုတ်နိုင်ငံကအစားထိုးဝင်ရောက်လာခဲ့ပါတယ်။2015ခုနှစ်အတွင်းတရုတ်ကုမ္ပဏီတွေကရှစ်တောင်အာရှတိုက်မှာဓာတ်ရိုက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအဖြစ်အမေရိကန်ဒေါ်လာ14ဘီလီယံကျော်ရင်းနှီးမြှုပ်နှံခဲ့တာကြောင့်ဒါဟာအရင်2014ခုနှစ်ကဆိုင်20တိုးလာတာဖြစ်တယ်လို့လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းစပေါင်းများစွာတိုးလာတာလည်းဖြစ်ပါတယ်။မလေးရှားနဲ့တရုတ်နိုင်ငံထိပ်တန်းခေါင်းဆောင်တွေဟာလာမယ့်ရက်တွေအတွင်းတွေ့ဆုံပြီးမလက္ကာရေးလက်ကြားတစ်လျှောက်စိတ်ကမ်းသုံးခုတည်ဆောက်ရေးစီမံချက်ဆိုင်ရာအဆိုပြုချက်တွေနဲ့မလေးရှားမှာပြဿနာဖြစ်နေတဲ့ 1MBD လို့ခေါ်တဲ့မလေးရှားဖွံ့ဖြိုးရေးဘဏ်နဲ့ဆက်ဆံနေတဲ့ဘန်ဒါမလေးရှားစီမံကိန်းတွေအတွက်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကိစ္စကိုမကြခင်အကောင့်ထဲဖော်နိုင်ဖို့စူးစမ်းဆောင်ရွက်နေကြတာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာတရင်ချင်းကျုပ်ကိုကိုစော်ဝင်းလိုက်ပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရည်မှုကမဲအင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ဖက်ထရစ်ဒေယာဖြစ်ပါတယ်ဒီကနေ့မိနစ်အတွက်အစီအစဉ်တွေကိုမိနစ်6နာရီကနေ9နာရီအထိလိုင်းနူမီတာ30/40 48/50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်တို့ရရှိနေတဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.